ရင်းကုန်မြို့မဟုတ်ဘူးပတနာတရားစင်နဲ့လုပ်ငန်းကြီးဆက်ပွားရေးဆွေးနွေးကြည့်လိုက်။28ရက်3လ2000ခုနှစ်ဇန်နဝါရီ9ရက်နေ့ကျင်းပြီးကွန်ထိုင်နာစီးရဆရာတော်ဦးစန္ဒာဝရပြည်ဝန်သားအရှင်ပြည်ဟောကြားတော်ခန္ဓာဉာဏ်ရဲ့ဒိဋ္ဌိပြုပဋိစ္စသမုပ္ပါဒ်သင်္ကန်းတရားတော်
ယောဂီဘောင်းတော်ကောင်းတို့ယခုရှင်ခါမှစပြီးပရိစ္ဆေသမုပ္ပါဒ်တရားတော်နာကြားကြရမှာဖြစ်ပါတယ်ဒီနေ့1363ခုနှစ်တပေါလာက14ရက်နေ့ရန်ကုန်တဲ့ဗဟန်းမြို့နယ်မဂ္ဂဝိပဿနာတရားသနင်တော်ငါးစဉ်ပြန်ပွားရုပ်ဖွဲ့ချုပ်ကြီးမှာကျင်းပပြုလုပ်အပ်သောမဂ္ဂဝိပဿနာဆရာဆက်ခန်းပွဲကြီးမှာဒီနေ့ရှင်ရမြောက်လေးအဖြစ်ပရိစ္ဆေသမုပ္ပါဒ်တရားများဆက်လက်ပြီးတော့ကျေးဇူးပြုပေးပါဖြစ်ပါတယ်ပရိသတ်မောပတ်တရားများမဟောကြကြမိမနာကြကြမိမတရားပိုင်းချင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးအားနမောတတ္တသုံးကျင်ရုပ်ဆိုရပူဇော်ကြောကြပါကုန်သောနမောတတ္တသဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တသဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တသဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တမူလမြတ်အစိုင်းကလင်္ကာများကိုရွတ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မူလမြတ်ဒုက္ခလောကရေဘောလောကအင်္ဂါတစ္ဆေနတာဘုရားကညာလေသောမေခာလျေယမူလာသုတော်ဝါမေကာလကောင်းပြာရှိရမစေသူဖြစ်ခေဟုအလယ်ကျမသိစီအခုသံဃာမလကြောင့်သည်အဝိဇ္ဇာနှင့်တရားရုခေသုပါရေကဲကြောင့်ရုပ်လံပေါ်အတူပါလို့ယောမတေအလေးလက်ကျက်သက်သေဟံအကြောင်းလည်းယောဘယ်လို့ကြောင့်ကံအဖမေသူပြန်လို့လည်းယောဇမတိကသာဒီညာကသင်္ချာရှိသည်သူထေသူအကြောင်းရင်းကြောင့်ဝိလယကသတ္တဝါတို့ပြလာရမူသောဘုရားယေဇုရှိမြောတရားရှိမှလာတာဒီနေ့ဆိုရင်ရှင်းမြောက်ရှိခဲ့ပါပြီတရားရှိမှလာတဲ့ပဋ္ဌာန်းလေးတွေကြာလာတာနဲ့အမြဲယောဂီများသင်္ကြန်၅ပါးပုံ၅ပါးနဲ့ပြည့်စုံဖို့အမြဲတမ်းရည်ကြီးပါတယ်နော်ဘုရားရှင်ဗြဟ္မကြီးကမက်ခင်ဆိုတဲ့တရားကိုရှင်းပြပြတော့အားထုတ်တဲ့အခါမှာဘောရီဆိုတဲ့အသိဉာဏ်သူရဖို့ရန်အတွက်သမပ္ပံဆိုတဲ့ဝရိယလုံလာတွေတတိပ္ပံဆိုတဲ့တတိတရားတွေအဋ္ဌိပတ်ဆိုတဲ့အသိဉာဏ်ပညာတရားတွေအင်္ဂရီတရားတွေဘုရားတရားတွေစသဖြင့်ဒီတရားတွေနဲ့ဆံရံပြီးတော့အားထုတ်ရမယ်လို့ဒီလိုဟောကြားကြရှိပါတယ်။ဘာဖြစ်လဲလဲဆိုလို့ရှိရင်မိမိရဲ့တဏ္ဍာမလုပ်ငန်းတစ်ခုလုပ်တဲ့အခါမှာအင်အားလေးတွေမှာမကောင်းနေဘူးဆိုလို့ရှိရင်မိမိတို့လုပ်တဲ့လုပ်ငန်းတွေအောင်အောင်မြင်မြင်မဖြစ်နိုင်ကြပါဘူး။ဒါကြောင့်မလို့ကိုယ်လုပ်တဲ့လုပ်ငန်းအောင်အောင်မြင်မြင်ဖြစ်ဖြစ်ဖို့ရန်အတွက်တတိပဌာန်းနဲ့သမ္မပဌာန်းနဲ့အဋ္ဌိပအင်္ဂတိပုဘောဇဉ်မခင်ဆိုပြီးတော့ဘောဓိသတိယတရားအသိဉာဏ်ရဖို့ရန်အတွက်အထောက်ပံ့ဖြစ်စေတဲ့တရားလေးတွေသတ်မှတ်ထားပါလေ။အဲဒီတော့သတ်မှတ်ချက်ရှိတဲ့အထက်မှာဘုံ၅ပါးဆိုတာကအင်းအား၅မျိုးရှိရမယ်လို့ဆိုလိုတာပေါ့နော်။ယောဂီတို့ယခုလိုတရားရှင်းမှတ်တဲ့အခါမှာအင်းအားဘယ်နှမျိုးရှိရမှာလဲ။အင်းအားလေးတွေရှိနေပါအင်းအားလေးတွေရှိနေပါ။အင်းအားလေးတွေရှိနေပါဆိုတော့ခန္ဓာကိုယ်အင်းအားလို့ပြောတာလားဆိုတော့ခန္ဓာကိုယ်အင်းအားတော့မဟုတ်ဘူးနော်။ခန္ဓာကိုယ်ရအနေနဲ့ပြည့်ခြင်းပြည့်မယ်ရော့ခြင်းရော့မယ်အခုပြောနေတဲ့အင်အားကစိတ်အင်အားဒီလိုမလားစိတ်အင်အားလေးတွေရှိနေရမယ်အ အဲ့ဒီစိတ်ဝိညာဉ်ကဘယ်နှမျိုးလဲဆိုရင်၅မျိုးရှိတယ်။နံပါတ်၁ကသတ္တဘုံ။တရားတရားလေးတွေရှင်းနေရမယ်။ကိုလုံးနေတဲ့လုပ်ငန်းတစ်ခုအပေါ်မှာငါဒီလုပ်ငန်းကိုမအောင်မြင်ရင်မနေဘူး။အောင်မြင်အောင်ကိုလုပ်မယ်ဆိုတဲ့တရားတရားလေးတွေရှင်းနေရမယ်နော်။ယုံကြည်မှုလေးတွေရှင်းနေရမယ်။သူများတို့တော့မှဒီလိုလုပ်သွားတာဖြစ်နေသေးရင်ငါဘာလို့မဖြစ်ရမှာလဲ။သူများတို့ကဒီလိုလုပ်နိုင်သေးရင်ငါဘာလို့မလုပ်နိုင်ရမှာလဲ။သတ္တာဆိုတဲ့အင်အားလေးတွေနော်စိတ်တခွန်အားလေးတွေရှိနေရတယ်အဲဒီတော့စိတ်တခွန်အားလေးတွေမရှိဘူးဆိုရင်ပြင်းပြင်းပြင်းတွဲဆိုင်ဆိုင်မှိုင်းမှိုင်းနဲ့ရောရီရောရဲနဲ့မိမိရဲ့စိတ်ထဲမှာစိတ်ကြွတဲ့အမှုညာမပါရင်သမာဓိမဖြစ်ပါဘူးသမာဓိမှမဖြစ်ရင်လည်းပညာသက္ကံတလှမ်းလို့ရပါမလားအဲဒါကြောင့်မလို့မိမိစိတ်ထဲမှာစိတ်ကြွနေဘူးဆိုတာကယုံကြည်မှုအားတွေတတ္တအားကိုပြည့်နေရမနော်တတ္တဘုရင်းနေစိတ်ထဲမှာယုံကြည်မှုတွေရှိနေရမယ်ခွန်အားတွေရှိနေရမယ်လောက်ချင်ကံကျင်တဲ့တရားတရားလေးတွေရှိနေရမယ်ရှိကျင်မှတ်ချင်တဲ့တရားတရားလေးတွေရှိနေရမယ်နောက်တစ်ခါနံပါတ်2ကတတိဘုတတိဆိုတဲ့တရားကလည်းပဲစတင်ပြီးတော့ရှုမှတ်တဲ့အချိန်ကစရင်ပေါ်လို့ပြီးတော့ဆင်ဆင်းငင်းငင်းရှိနေရမှာပေါ့နော်တတိကလေးတွေထားပေးနေရမယ်တတိကလေးတွေထားပေးနေရမယ်တခါတခါကြတော့ခေါင်းကြီးတို့အမျိုးသားတရားရှုမှတ်နေကြယောဂီဟောင်းများအနေနဲ့ကြတော့မထူးသလိုဖြစ်နေတာပေါ့လေနော်မထူးသလိုဖြစ်နေတာပေါ့မထူးပါဘူးဒါလုံရွလုံဆိုင်မှာဒီလိုလည်းပဲတွေးရင်တွေးတတ်ကြတယ်ဒါကအလုပ်တစ်ခုကိုလုံးနေကြပုဂ္ဂိုလ်များရဲ့တန်တမ်းမှာရှေ့ထက်တဲ့ခံယူချက်ကလေးတွေပေါ့ဒါလည်းရုပ်လောက်ရှင်ပါဆိုပြီးတော့ငြိုးနေနေနေတော့လည်းပဲဖြေရုပ်ဖြစ်စင်းနဲ့ဖြစ်သွားတာပဲတရားရရသလားဆိုတော့မရဘူးဒါကြောင့်မလို့လူရုပ်လောက်ရှင်ပါပဲဖြေရုပ်ဖြစ်စင်းပါပဲဆိုပြီးတော့ငြိုးနေနေနေသွားမယ်ဆိုလို့ရှိရင်လည်းပဲအများနဲ့ပါမှသူ့မှာမဟုတ်ဘူးရှေ့ကိုဘယ်တော့မှရောက်မှာမဟုတ်ဘူးနော်အဲဒီကရောက်နေတဲ့ရှေ့ကိုရောက်ချင်ရပါတယ်ဆိုရင်ခေါ်အားလေးရှိနေဖို့တော့လိုတယ်ခေါ်အားမရှိဘဲကတော့ရှေ့ကိုမရောက်နိုင်ဘူးဒါကြောင့်နံပါတ်1ခွန်အားကတတိဆိုတဲ့ခွန်အားလေးရှိနေရမယ်။နေရာထဲမှာတတိတွေကိန်းနေရမယ်။စတဲ့နေရာရှိမှအခါကြတော့ကတတိကိန်းအောင်မနည်းစူးစားကြရတယ်ဆိုရင်ယခုလိုယခုလေးရလာတဲ့အခါကျတော့တတိကိန်းအောင်လွယ်လွယ်နဲ့စူးစားလို့ရသွားပြီ။ဒီလိုဖြစ်စေချင်တယ်နော်။စတဲ့နေရာရှိမှအခါကြတော့ကတတိရအောင်မနည်းကိုစူးစားနေရတယ်ဟုတ်ပြီ။ဒါကအစာပဲမို့လို့အဲ့ဒီလိုနဲ့ကြိုးစားရင်းကြိုးစားရင်းနဲ့ယခုလိုရက်ကလေးရလာတော့ဩသတိကိန်းအောင်လို့ကိုလွယ်လာပြီဒီလိုပဲဖြစ်ရမှာပေါ့နော်အဲ့ဒါမှလည်းပဲတိတ်တက်မှုအစွန်းတရာမဖြစ်ဘူးလားဖြစ်လာမှာလားအဲ့ဒီလိုမှမဟုတ်လို့စတဲ့တရားရှိမှသာကတုန်းကသတိကလေးထားပြီးတော့ယခုလိုညောင်းလာတော့စတဲ့တရားရှိမှသာကတုန်းကလောက်တော့မှသတိမရှိတော့ဘူးဆိုရင်တော့တိတ်တက်မှုအစွန်းတရာလားထောက်ချုပ်ထောက်ယုံမှုအစွန်းတရာလားထောက်ယုံမှုအစွန်းတရာဖြစ်သွားရတယ်နော်အများကြီးခေါင်းကြီးတို့မဟုတ်ဘူးယောဂီတွေကဆယ်ရက်ပွဲဆယ်ရက်ပွဲဆိုတော့ပရမလင်္ကာရတော်ကအချိန်နဲ့တင်ထွက်လိုက်တာပဲဟုတ်တယ်မလားအချိန်နဲ့တင်ထွက်လိုက်တာပဲ6ရက်9ရက်လောက်ကျတော့နည်းနည်းလေးဆင်းသွားတယ်7ရက်9ရက်ကျတော့ကျသွားတယ်ကျတယ်ဘာဖြစ်လို့ကျသွားကြလဲဆိုတော့တရားဘက်ကပြီးတော့မယ်ပြီးကံနိလာပြီအဲဒီကျတော့ဘာဖြစ်လာလဲတရားစကားမသိရင်နောက်တစ်ပတ်တရားဆက်ဝင်လို့ရမှာရပါမလားဒီကမရရင်ငါတို့ဖယ်သွားရမလဲအိမ်ပြန်ရင်ဘာလုပ်ရမလဲပူပန်တော့ကတွေကဖြစ်လာပြီအဲ့ဒီတကတဘာဝမကြတော့ဘူးနော်အဲ့ဒီတကတဘာဝမကြတော့ဘူးတရားရှိမှတ်တော့စိတ်အလေးလေးကိုရှင်းနေရမယ်မိမိရဲ့မရောက်သေးတဲ့အနာဂတ်လွန်ခဲ့ပြီးတဲ့အတိတ်ဘာကိုမှတွေးနေကြမလိုဘူးမိမိရဲ့ပစ္စုပန်ခန္ဓာပစ္စုပန်တဏ္ဍာပစ္စုပန်အချိန်အခိုက်အတန့်ကာလကလေးမှာရှင်းရမယ်စိတ်တည်ငြိမ်မှုလေးနဲ့ပစ္စုပန်ရဲ့ခန္ဓာကလေးစုဆိုင်ပြီးတော့ရှင်းနေဖို့ပဲလိုတယ်အတိတ်ကိုလည်းသိကြမလိုဘူးအနာဂတ်လည်းစဉ်းစားကြမလိုဘူးဒါပေမဲ့တော့များများကစဉ်းစားကြည့်လိုက်တော့အနာဂတ်ကိုတည်တွေးကြတာပဲဟုတ်တယ်မလားမရောက်သေးတဲ့အနာဂတ်တည်တွေးကြတာပဲဒီကပ္ပဏိကယရမတတတဝိပတ္တိဆိုတဲ့သေဒနာတော်လိုရတရားရှိမှတ်တဲ့ပုဂ္ဂိုလ်များသည်အတိတ်လည်းသိကြမလို့ဘူးအနာဂတ်လည်းပဲသိကြမလို့ဘူးဒီကပ္ပဏ္ဍတဲ့လည်းရှင်းရမှာပေါ့လားဒီကပ္ပဏ္ဍတဲ့လည်းရှင်းရမှာအဲဒီဒီကပ္ပဏ္ဍတဲ့လည်းရှင်းရမယ်ယောဂီပုဂ္ဂိုလ်များကအာငါတို့ဒီတရားစကားမို့ပြီးနောက်တစ်ခါဝင်ဝင်မှရပါမလားဒီထဲမှာပူပန်တော့ကညာနေဒီတရားတက်လာပါမလားအဲဒီပူပန်တော့ကဖြစ်နေရင်အဲ့ဒါနိဝရဏတရားပဲဟုတ်တယ်မလားနိဝရဏတရားပဲတရားဘယ်တော့မှမတက်တော့ဘူး အဲ့ဒီပုဗ္ဗံတော့ကလည်းအဲ့ဒီအသေးနဲ့သာဝင်နေမယ်ဆိုအဲ့ဒီတရားဘယ်တော့မှမတက်တော့ဘူးဆက်ထိုင်နေလကားလို့တာမှတ်တော့ခွန်ကြီးတို့ရေရပြောရပါတယ်နော်ဒီပုဗ္ဗံတော့ကလည်းလုံးဝမရှိသင့်ဘူးမရှိစေရဘူးလာပြီးတော့လက်မှတ်ရေးဆိုသွားကြည့်လိုက်ရရင်လည်းနောက်တစ်ပတ်ထိုင်လိုက်ပေါ့မရလည်းမထိုင်နဲ့ပေါ့ဒါပဲရှိတာပဲမဟုတ်လားအေးမရရကောင်းလားရရကောင်းလားပြောနေကြလူလေးလားမလိုဘူးတော့ဒါတရားလည်းအားထုတ်နေကြတာဟုတ်တယ်မဟုတ်လားသမဝါယမမှာဒီပြီးတိုးတာမဟုတ်ဘူးနော်တရားလို့အားထုတ်နေကြတာမလားတရားလို့အားထုတ်နေကြတာပဲရံကုန်မြေတော့မှတရားရွတ်တာလည်းအများကြီးရှိတာပဲဒီရွတ်တာဆိုင်ဝင်မရရင်တရားရွတ်တာသွားဆိုင်ရမှာပဲဟုတ်တယ်မလားတခုတည်းရှိတာပေါ့လေဒီကြံလို့ဆိုရင်တော့လည်းပဲဘရွတ်တာမဆိုးသူပရိသတ်နဲ့သူကပြည့်နေတာဆိုတော့အပြင်ပရိသတ်တော့ရုပ်တရားလက်မခံနိုင်ရဘူးပေါ့နော်ဒီကြံလို့ကတော့ဆင်းကျက်ပေါ့ကြံလို့ရတယ်မှာဒီလိုပဲသွားလို့လာလို့ရတယ်ဒါပေမဲ့ဆက်တာရောဂီရောဂီတွေကကိုယ်သွားနေကြနေရာလေးမှာသွားခြင်းလေကိုယ်တရားဝင်လို့ကြအပေါင်းခေါင်းလေးနဲ့မှသွားခြင်းနဲ့နေခြင်းနဲ့အဲ့ဒါကလည်းယောဂတစ်မျိုးပဲခေါင်းကြီးတို့ယောဂီတွေမှာနော်အဲ့ဒါကလည်းယောဂတစ်မျိုးပဲကိုယ်လူလူကြယောဂီအခေါင်းလေးနဲ့မှနေခြင်းနဲ့ကိုယ်လူလူကြခေါင်းလေးမှနေခြင်းနဲ့ကိုယ်သွားလူကြအကြောင်းမှသွားခြင်းနဲ့ဒါလည်းယောဂတစ်မျိုးပဲနော်အမှန်ကတော့တရားလောကဒီလိုမဖြစ်ပင်ဘူးခေါင်းကြီးတို့မြင်တာတော့လေတရားလောကဒီလိုမဖြစ်ပင်ဘူးတရားလို့ခြင်းဘယ်နည်းနဲ့တရားရမလဲရတဲ့နေရာဘာကိုပဲမလားအဲ့ဒါကြောင့်မလို့ခေါင်းကြီးပဲပြောကြတာကတတိလေးကျင်းတာပါဟုတ်တယ်မလားတတိလေးကျင်းတာပါငါတရားရှင်းနေတဲ့ယောဂီပဲငါဒီလိုမွေးရမရှိရဘူးငါဒီလိုတွေးတယ်မတွေးရဘူးငါဒီလိုပြောတယ်မပြောသင့်ဘူးငါဒီလိုမနေသင့်ဘူးကိုယ့်ကိုယ်ကတတိနဲ့မဆုံးမရဘူးလားဆုံးမရမှာလားဆုံးမရမယ်ပရမတ္တလာကစတော့ကပရမစထင်္ဂါစတော့ကပုံစံအတိုင်းပဲနောက်ဆုံးဆယ်ရက်နောက်ပြီးချိန်အထိဒီပုံစံလေးဖြစ်သွားရမယ်နော်ဟုတ်တယ်မလားနောက်ဆုံးရကြတော့မှအိမ်လဲဆက်တယ်ဟိုလဲဆက်တယ်ကျက်စီကျက်စီရုပ်စီရုပ်စီကြီးစီတွေတင်းဟဲ့ဆက်ဟဲ့မလုပ်သင့်ဘူးနော်မလုပ်သင့်ဘူးအဲ့ဒါတွေကမလုပ်ကောင်းဘူးယောဂီတို့တိတိကျကျစဉ်းစားကြည့်ပါဆယ်ရက်တရားလာရှင်းမတဲ့ပုဂ္ဂိုလ်ဆယ်ရက်အပြည့်ကိုပဲတတိကျင်းနေရမယ်သမာဓိကျင်းနေရမယ်ပညာကျင်းနေရမယ်မဟုတ်ကြတာမရတာတက္ကနာသာလုံရလို့ဆယ်ရက်ဒိဋ္ဌန်လာတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ဆယ်ရက်ကတော့တိတိကျကျကိုလိုက်နိုင်ရမယ်နော်တိတိကျကျကိုလိုက်လာနေရတယ်။တမောဝဲရှိတဲ့ပုဂ္ဂိုလ်များလို့ပေါ့။တမောဝဲနည်းတွေပူဇော်စားလေမလို့ရဘူးလားလို့ရလား။တမောဝဲနည်းတွေပူဇော်စားလေ။ခေါင်းတို့ရောင်းကြီးတွေကတရားကြည့်ကြနည်းတွေဝရိယရောက်သွားလေ။ဟုတ်တယ်မလား။တရားကြည့်ကြနည်းတွေဝရိယရောက်သွားလေ။ဖြစ်တတ်တယ်နော်။ဖြစ်တတ်တယ်။အဲ့ဒီလိုမလို့ကြနဲ့။ခေါင်းတို့ကအစုံနဲ့တင်ပေးလိုက်တာပဲ။ဟုတ်တယ်မလား။မိဘဉာဏ်ကြီးတို့ဒီကောင်ရည်ကြီးတို့မိုင်းတော့အပြစ်တင်ပြီးတော့တင်ပေးလိုက်တာပဲအပေါ်ကျတော့လေအားနဲ့အဝေးကိုပြေးဖို့ဆိုတာကအောက်ကမိုင်းတင်ပေးတဲ့လူနဲ့မဆိုင်တော့ဘူးနော်ကိုယ့်အနေကိုလေအားနဲ့ပြေးဖို့ပဲရှိတယ်ဒီလိုမဟုတ်လားဆယ်ရက်ပြေးတဲ့ဆိုရင်ဒီမနာရလိုက်ပြောနေလို့တော့ဒါတော့သဘာဝမကျဘူးပေါ့နော်ဒါကရောက်ပြီးတော့စဉ်းလဲစဉ်းစားကြည့်ကြပေါ့နောက်တစ်ခါတတိပြီးတဲ့အခါကျတော့ဝရိယဝရိယအားကလည်းပြည့်တင်ပေးရမှာပဲဝရိယဘုလို့ခေါ်တယ်တတဘောတတိဘောဝရိယဘောဝရိယတရားကလည်းနှင်းတင်ပြရမှာပဲဝရိယတရားကပရမတရားနဲ့ဆိုင်ဒုတိယရက်ကပို့မြင့်ရမယ်ဒုတိယရက်နဲ့ဆိုင်တတိယရက်ကပို့မြင့်ရမယ်တဖြည်းဖြည်းချင်းနဲ့ရင်းရင်းရင်းရင်းပြီးတော့ဝရိယတရားလေးတွေအတုခေါ်စိတ်အတုတရားလေးတွေရှိရမယ်နော်ဆရာပါဆိုတရားရှင်မခါစားမှာပြင်းပြင်းထန်ထန်နေရင်နောက်ပိုင်းရမှာမရှိရဘူးတရားရှင်မခါစားမှာစမို့လို့အဲ့ချိန်တိုင်းမျိုးနဲ့စိတ်ပေါ်တယ်နောက်ပိုင်းရမှာမရှိရဘူးသက်သွားတဲ့အမှုရားတွေအများကြီးဖြစ်နေရတယ်။ကြည့်လိုက်တဲ့နေ့တိုင်းလည်းတခါတည်းအာဇာနည်မြေကောင်းများပြေးတော့မယ့်အနေအထားမျိုးတာဆွေနေသလိုဒီလိုမလား။အာဇာနည်မြေကောင်းလေအာဇာနည်မြေကောင်းလို့ဆိုတာကပြေးတော့မယ့်အနေအထားမျိုးရယ်အဆင်နဲ့မဆိုးလားဖြစ်နေလား။အဲ့ဒါနဲ့ပတ်သက်လို့ဘုန်းကြီးတို့စမ်းလို့ပြောရရင်ဘုရားရှင်ကမြေ၅မျိုးအာဇာနည်မြေ၅မျိုးသတ်မှတ်ထားတာရှိတယ်နော်။ဘယ်လိုသတ်မှတ်ထားတယ်လဲလို့ဆိုတော့တစ်ချက်မျိုးများကအစင်းလို့ဝိဒကတာဆိုထားပြီးသားအပေါ်ကနေပြီးတော့မြင်းလဲမောင်းတဲ့ပုဂ္ဂိုလ်ကရှင်လေးဝိညာဝိညာနဲ့ရှင်းရှင်းနဲ့အသားမဖြစ်ဘူးအတန်လေးပြေးလိုက်တာနဲ့ကိုပဲတခါတည်းအာသက်ခေါ်ဆက်ကိုပြောရတာပဲဒီလိုမလားအပေါ်ကနေပြီးတော့အတန်လေးပြေးလိုက်ရင်ရှိသေးတယ်နော်ရှင်လေးဝိလိုက်ရင်ရှိသေးတယ်အဲ့ဒီမြင်ဘာလို့တော့တခါတည်းပြေးရတာပဲအဲ့ဒီလိုမြင်လည်းပဲရှိတယ်တဲ့ဒီလိုမလားဒုတိယမြင်ရတော့ရှင်ဝိရုံလောင်းနဲ့အတန်ပြေးရုံလောင်းနဲ့မပြေးဘူးနေနေသူကအဆက်နှေးတယ်နော်အဲဒီလောက်နဲ့သူကမပြေးဘူးဘယ်လိုကြောက်တော့ပြေးတယ်ဆိုတော့ကြောကလေးကိုကျင်းလေးနဲ့ပုတ်ပစ်လိုက်တော့မှဟုတ်တယ်မလားက ြောင်းလေးကိုကျင်းလေးနဲ့ပုတ်ပြလိုက်တော့မှအဲ့ဒီတော့မှတခါလေးထားပြေးတာအချိန်ယူပြီးတော့ထားပြေးတာအဲ့ဒီလိုမျိုးမျိုးလည်းမရှိဘူးလားရှိတာအဲ့ဒီတော့မျိုးမျိုးလည်းပဲရှိပါတယ်တဲ့တတိယမျိုးမျိုးကြတော့ကြောင်းလေးကိုကျင်းကလေးနဲ့ပုတ်ပြောင်းရောင်းတဲ့သူကမပြေးဘူးကျင်းလုံးကရှိမှတန်ဆူးလေးမရှိဘူးလားရှိလားတန်ဆူးလေးရှိတယ်နော်အဲ့ဒီတိုင်ကလေးနဲ့ထောက်လိုက်တဲ့အခါကျတော့မှအဲ့ဒီတော့မှဒီမြင်းကပြေးတာဒီလိုမျိုးလည်းမရှိဘူးလားတခြားမျိုးကတော့တိုင်ကလေးနဲ့ထောက်ရုံနဲ့မပြေးဘူးတဲ့အပေါ်ကကျုံလေးဝင်ရုံနဲ့လည်းမပြေးဘူးကျောင်းကလေးပုတ်ရုံနဲ့လည်းမပြေးဘူးတိုင်ကလေးထောက်ရုံနဲ့လည်းမပြေးဘူးအသားလေးညာတော့နည်းနည်းလေးစိုက်ခနဲ့လေးထိုးလိုက်တော့မှပြေးတယ်အသားလေးညာသွားတာကိုဟုတ်တယ်မလားအသားလေးညာသွားတော့မှပြေးဖို့ဆိုထားပြီးတော့မပြေးဘူးလားပြေးလားအဲ့ဒီလိုမျိုးလည်းရှိတယ်တခြားမျိုးကြတော့နဗ္ဗငါးမြောက်ငါးခုမြောက်မြင်ကြတော့ဝိညာဉ်ကျင်းလေးဝိညာဉ်နဲ့လည်းမပြေးဘူးကျောင်းလေးပုတ်ရုံနဲ့လည်းမပြေးဘူးဆိုင်ကလေးထောက်ရုံနဲ့လည်းမပြေးဘူးသူ့ကလေးကားလေးနာသွားရုံနဲ့လည်းမပြေးဘူးတစ်ဖက်ပြဲနဲ့ကိုချတော့မှပြေးတာတဲ့ဟုတ်တယ်မလားမြေအားလုံးမျိုးအားလုံးပေါင်းတော့ဘယ်နှမျိုးရှိတော့အဲဒီမြေငါးမျိုးရှိတဲ့အထက်မှာအာဇာနည်မျိုးကောင်းမျိုးရဲ့ဆိုတာကနံပါတ်1မျိုးကိုပြောတာပါတဲ့နော်နံပါတ်1မျိုးကအရိုက်မခံဘူးဘယ်တော့မှအရိုက်မခံဘူးနောက်ဆုံးကောင်ပြောရရင်သူကျောကိုကျင်းနေတော့သိခံရလားကျင်းနေတော့သိမခံဘူးအပေါ်မှာကျင်းကလေးဝင့်ပြီးတော့အတန်ကလေးသေးလိုက်ရုံနဲ့ကိုပဲတခါတည်းအတန်ခေါက်ဆက်မပြေဘူးလားပြေလားသူသားကိုကျင်းနေတော့သိခံရလားကျင်းနေတော့သိမခံဘူးနော်ဒီအဲ့ဒီဥပမာရဲ့ဥပမေယကတော့တစ်မျိုးပေါ့ဟုတ်တယ်မလားဥပမေယကတော့တစ်မျိုးရှိပါတယ်ဒါပေမဲ့ခေါင်းတို့ဒီဥပမာလောင်းတဲ့တွင်ခေါင်းတို့ထောက်သဘောကျနေတယ်ဟုတ်တယ်မလားဥပမာကမပြောဘူးဥပမာနဲ့မဟာရှင်မဟာသင်းတဲ့ကိုပဲဥပမာလောင်းတဲ့ကိုပဲခွန်ကြီးတို့အတော်လေးသဘောကျတယ်။ခွန်ကြီးရောက်ပြီလို့လည်းပုဂ္ဂိုလ်ကိုစဉ်းစားကြည့်ပေါ့။မိမိတို့ကိုယ်ကမိမိတို့နိဗ္ဗာန်ဆိုတဲ့ခရီးကိုအရောက်နှမ်းတဲ့အာဇာနည်ပုဂ္ဂိုလ်ဖြစ်တဲ့ပုဂ္ဂိုလ်ကိုသတ်မှတ်ထား။နော်။ဘာဖြစ်လဲသတ်မှတ်ထားရမှာလဲ။ဘယ်ကိုရောက်ပြင်းမှာလဲ။နိဗ္ဗာန်ရောက်ပြင်းမှာ။နိဗ္ဗာန်ရောက်ပြီးတော့30ဘဝဆိုတဲ့ခရီးက30ဘဝဆိုတဲ့ဒုက္ခအတွင်းကနေတဲ့ကနေလွတ်အောင်မပြေးရဘူးလားပြေးရမှာလားနေလို့လောက်ကြသွားရင်သုံးသက်ဘောအတွင်းမှာဘာတွေနဲ့ပြေးရမှာလဲဒုက္ခတွေနဲ့ပြေးရမှာဟုတ်တယ်မလားအပြေးလာလောက်ကြရင်ဒုက္ခနဲ့တွေ့မှာပြေးကြတယ်ဒကာဓမ္မတွေဆွေးရကြည့်ဒီဘဝမှာလူလည်းဖြစ်တော့သစ္စာတရားနာနိုင်တဲ့ခွင့်ရတွေလည်းရှိတော့ထောင်နိုင်တဲ့နားလည်းပဲရှိဘူးလားရှိလားဆရာသာဝနာတွေလည်းမတွေ့ဘူးလားတွေ့လားတွေ့နေတော့မှာတခါတော့လွတ်အောင်ရောရမှာနော်ယောဂီတွေစဉ်းစားကြည့်နော်လောအောင်ကိုရောင်းရမှာဒီဘဝကမလွတ်လို့ဖြစ်ပြမြင်တဲ့ပြည်ရလို့မရပါဘူးအာကိုရလို့ရမသွားဘူးဆိုရင်နောက်ဘဝလူပြန်ဖြစ်တဲ့အခါကျတော့သစ္စာတရားနာနိုင်တဲ့ဘုရားဘာသာဝင်ပြန်ဖြစ်ပါမယ်လို့ရှင်းနေပြောလို့ရတာသာသနာတော်မြတ်ကြီးကတော့နောက်ထပ်နှစ်ပေါင်း900တစ်ဆောင်လူလျောင်းမယ်လို့တော့အကျဉ်းမျိုးနဲ့ပြောလို့ရတာပေါ့နော်နောက်ထပ်နှစ်ပေါင်း1000ကျော်နေနိုင်သေးတယ်လို့အကျဉ်းမျိုးပြောလို့ရပါတယ်ဒါပေမဲ့ကိုကတော့ဘုရားလူကြံဖြစ်တဲ့အခါမှာဒီသစ္စာတရားကိုနာနိုင်တဲ့နာထောင်နိုင်တဲ့နာရှိတဲ့ပုဂ္ဂိုလ်ဖြစ်အောင်မှာထောင်နိုင်တဲ့နာရှိတဲ့ပုဂ္ဂိုလ်မဟုတ်ခဲ့တော့ဘယ်နဲ့တော့မလဲနော်ကလေးမိမိတို့ရဲ့မျက်စိအောင်မှာကလေးလေးတွေအမျိုးသားလေးတွေမျိုးသမီးလေးတွေကြည့်လိုက်စမ်းပါတရားတရားလေးတွေကလည်းရော့မြေဝလာဘောဓဘာသာဝင်ဖြစ်တဲ့မိဘတွေကပေါက်ဖားလာတဲ့ပုဂ္ဂိုလ်များဖြစ်ပြီးအားလျော်စွာကြရပြလိုက်ကြတော့လေဘောဓဘာသာဝင်လို့တာပြောပြင်ပြောရတော့လည်းပဲအာရစရာအတော်နည်းပါတယ်နော်အာရစရာအတော်နည်းပါတယ်အဲဒီလိုအာရစရာနည်းတဲ့အပေါ်မှာစောင်းလို့မပြေလည်တာကတစ်မျိုးစီးပွားရေးကြတဲ့တာကတစ်မျိုးအသိဉာဏ်မဖန်ကျတာကတစ်မျိုးအမျိုးမျိုးသောအကြောင်းတွေနဲ့တဏှာတော်ဘက်ကမလှက်နိုင်ပဲနဲ့ဒီရုပ်ရုပ်မိုက်မိုက်အရာထဲမှာနေနေကြတဲ့ပုံကိုယ်တွေအတော်များကြီးပဲရှိတယ်တွေ့နေရတယ်အဲဒီတော့မိမိရဲ့ဒီဘဝကနေဝင်ရှင်ထုတ်လို့ဒီဘဝကနေစာသိမ်းလို့နောက်တစ်ဘဝကူးတဲ့အခါမှာသာဘာရလူပြန်ဖြစ်တယ်ပဲသာပါအောင်အဲဒီလိုနေထိုင်နေလို့ဖြစ်သွားမယ်ဆိုရင်ဒကာရမကြီးသာသနာတော်နဲ့နှိစ္စပါမလားနှိစ္စပါမနှိစ္စဘူးနော်အဲဒီလိုမနှိစ္စတဲ့ဘဝမျိုးရောက်သွားမယ်ဆိုရင်အဲဒီလိုဘဝရောက်သွားပြီးတဲ့ပုဂ္ဂိုလ်ဒီနောက်ထပ်သာသနာတော်နဲ့ပြန်နှိစ္စဖို့ဆိုတာအတော်ခက်ရင်ပါလေအဲဒီလိုနဲ့လူလူရင်းနဲ့သာသနာတော်မရှိတဲ့အချိန်ရောက်ကိုယ်ကလည်းပဲသာသနာတော်ကိုမကြည်ညိုတဲ့အချိန်ကြီးရောက်သွားမယ်ဆိုရင်ခေါင်းကပြောသလိုပဲဒီဘဒကဘာကြီးကုန်ပြီးသွားလို့ရှိရင်နောက်ထပ်လာမယ်ကဘာကတုံရကဘာအပင်ချင်းဖျားပွင့်တဲ့ကဘာလားမပွင့်တဲ့ကဘာလားဖျားမပွင့်တဲ့ကဘာဆိုလို့ရှိရင်ဒီလောကလုံးအမှောင်တူကြီးအဝိဇ္ဇာဆိုတဲ့အမှောင်တူကြီးဖုံးလွှမ်းသွားတော့မှာ ဒါကြောင့်မလို့ချင်းကောင်းလို့ယခုရထားတဲ့ချင်းကိုချင်းကောင်းမယ်။ယခုရထားတဲ့ချင်းမှမလက်ဆောင်လိုက်တိုင်းအာဟုတစ်ခုမရဘူးဆိုနောက်တစ်ဘဝဆိုတာသိမမြောင်းနဲ့နော်။ဆရာတော်ဘုရားကြီးပြောတယ်အကျိုးနဲ့လည်းငင်းတရားပို့ကောင်းတော့တရားပို့ကောင်းတယ်။အာငါတို့နောက်ဘဝကျမှသိသားမယ်လို့မမြောင်းပါနဲ့။နောက်ဘုရားနဲ့တွေ့အောင်စောင့်မယ်လို့မမြောင်းပါနဲ့။ယခုဆိုတာသဂါရမတွေအတွက်အမတ္တကောင်းမြတ်တဲ့အမတ္တအကောင်းဆုံးအရှင်ကလေးပါပဲ။နော်။အဲဒါကြောင့်မလို့တတိယလည်းကောင်းနေပါကတ္တာလည်းပဲကောင်းနေရမယ်။နောက်ပြီးတော့နံပါတ်တော့ကပါလေ။ဝရိယလည်းပဲကောင်းနေရမယ်။ဟုတ်တယ်မလား။အဲဒီတော့ဝရိယလည်းကောင်းနေပြီးတော့နေရာတကမှာတမာရီရေးတွေလည်းရှိနေရမယ်။တရားရှိတဲ့အခါမှာလည်းတမာရီမလိုဘူးလားလို့လား။တရားရှိတဲ့အခါလည်းတမာရီလိုတယ်။တရားရှိတဲ့အခါလည်းကြောက်ရင်တမာရီလိုတယ်။ဒီကျန်တဲ့ပြိပ္ပာန်ကျင်းပြီးတော့နေရာထိုင်တဲ့အခါမှာလည်းပဲတမာရီမလိုဘူးလားလို့လား။သမာဓိရှိမှအိန္ဒြေတွေလုံးကြုံတာမဟုတ်လားယောသိအိန္ဒြေတွေနာအိန္ဒြေတွေနှာခေါင်းဆရာကိုစိတ်အိန္ဒြေတွေလုံးကြုံနေတာတခြားကြောင့်လားသမာဓိရှိလို့လားသမာဓိမရှိတဲ့ပုဂ္ဂိုလ်ဘယ်တော့မှအိန္ဒြေတွေမလုံးကြုံဘူးလမ်းသွားတော့ကြီးလိုက်တာနဲ့သိတယ်နော်ဘယ်လိုဒီကောင်မှယောဂီတွေသမာဓိရှိတဲ့ပုဂ္ဂိုလ်နဲ့မရှိတဲ့ပုဂ္ဂိုလ်အကွာကြီးပဲဒီကလေးတွေယောဂီတွေသမာဓိသိရှိပါတယ်လိုက်ဆောက်တယ်ဘယ်ကောင်မှမရှိဘူးမျက်လာလေးချအိန္ဒြေတွေရရနဲ့စိတ်ညင်ငြိမ်နဲ့တဏှာနဲ့တဏှာချင်းကျောင်းရဲ့ဆင်းရဲကြက်ခတ်ကြည့်မတွေ့ရဘူးလားတွေ့ရမှာလားအဲဒီတော့တမာရီရှိရှိနဲ့ရှင်းသားနေတဲ့ပုံကိုယ်တွေလည်းရှိတာပဲဒီကြရတဲ့ပုံကိုယ်ကြတဲ့ဒီလိုမဟုတ်ဘူးတရားထုတ်လိုက်တဲ့ဟိုကျဲဟိုလဲဒီလဲဟိုမောကြီးဒီမောကြီးအဲဒီတော့ပုံကိုယ်တွေလည်းမရှိဘူးလားရှိတာတမာရီရှိလို့လားမရှိလို့လားတမာရီမရှိလို့ဆိုတာကြက်ခတ်ကြည့်တာနဲ့သိတယ်နော်တရားထိုင်နေတုန်းမှတော့တမာရီကရှိရမှာမဟုတ်ဘူးတွားရလာရင်ဆိုင်ရင်တောင်းရင်နေရင်ဆိုင်ရင်လည်းတမာရီကရှိနေရမယ်ဟုတ်တယ်မလားသမารိရှိရတဲ့ယောဂီပုဂ္ဂိုလ်တရားဘယ်ကောင်မှမရှိဘူးရှိတဲ့စိုက်ချပြီးတော့မျက်လာလေးချမိမိရဲ့ခန္ဓာကိုယောဂန္တဘောဖြစ်ပြက်ကလေးကိုနှလုံးသွင်းအဲ့လိုပဲနေသွားတာသမารိမရှိလို့လားရှိလို့လားရှိနေလို့တရားပါတဲ့အခါမှာလည်းဒီတိုင်းပါပဲဟောမိမိစားနေရတဲ့စားတော့ဒီကောင်းတယ်မကောင်းဘူးသိသိရင်းနေတာမဟုတ်ဘူးနော်အဲ့ဒီမိမိတိုင်းအားမိမိဝမ်းတိုင်းကြည့်ရင်သိတာပဲငါတို့ဒီအာဟာရစားတာကတာယာတမနှိမ့်တဲ့စိတ်နဲ့စားတာလည်းမဟုတ်ဘူးအကုံမလာပြည့်စုံစားတာမဟုတ်ဘူးတရားကိုရှင်းမနိုင်ဘူးတရားကိုနှလုံးသွင်းနိုင်ဘူးတရားတရေစဲနိုင်ဘူးစားတာပဲမဟုတ်လားဖောင်းရတဲ့လုံခဲ့တဲ့ဆယ်ရက်လောက်ကပြင်မနာမှာတရားဝဲသွားတော့ရန်ကုန်တော်ရဆရာတော်ဘုရားကြီးသူကလက်ဝင်းညွန့်နေတယ်မှာလဲသတင်းသုံးတယ်လက်ဝင်းညွန့်နေတယ်မှာတော့ထားရမယ့်တော်ရလို့ခေါ်ပါတယ်ဆရာတော်ဘုရားကြီးကဆရာတော်ဥဒိတ္တရလို့ခေါ်တယ်ဆက်တော့80ကျော်ပါပြီဝိနည်းလေးကြတဲ့တတိယသမารိယပညာအကောင်းလုံးအကြီးလို့ယဟန္တာလို့ကြော်ကြတဲ့ဆရာတော်ကြီးပါပဲ။ပတ်ပူပါလေ။ပြင်မာမျိုးဇေကုံကျောင်းဆရာတော်ဘုရားကြီးအဖော်လိုက်တာ။သူနဲ့တော့ရင်းနှီးတော့သူ့အဖော်လိုက်တာ။ခေါ်ကြတဲ့ပြင်မာမျိုးဇေကုံကျောင်းဆရာတော်ဘုရားကြီးကရှောက်တယ်။ဆရာတော်ဘုရားဆုံးလို့ဗာရင်များဖုံးပေးလို့ကောင်းပါရလားလို့ရှောက်တယ်။အဲဒီလိုရှောက်တဲ့အခါကျတော့ဆရာတော်ဘုရားကြီးကဒါပါမင်းရှိတယ်လဲဆိုရင်စားမကောင်းလို့တော့မစားဘဲနေရင်ဒီဘုန်းကြီးသေးတာကြာပြီတဲ့။ဟုတ်တယ်မလား။သင်္လာကြီးပေါ့အသက်70ကျော်ဆရာတော်ဘုရားကြီးဆိုတော့လည်းပဲကလေးကတွေ့ပါတော့မလားဘာကြောက်ကကလေးကတော့မတွေ့မှသိကြတယ်နော်အဲဒီတော့ကလေးမတွေ့တဲ့အပေါ်မှာဆရာတော်ဘုရားကြီးကပတ်တပိုင်နဲ့ဖုံးပေးတယ်နာမည်တိုင်းဆွမ်းရဆက်တဲ့အနားမှာရှိတဲ့တောင်းဝင်ပြန်မှာရှိတဲ့ဇယအဲဒီဇယကလေးကိုဆွမ်းရဆက်တဲ့ဆွမ်းလောင်းကျင်တဲ့ပုဂ္ဂိုလ်တွေအဲဒီမှာလာတောင်းရတယ်အဲဒီကနေပြီးတော့သူတပိတ်ထဲမှာဘာပဲလာလာအကုန်လုံးတပိတ်ထဲပဲထည့်သွားတယ်မရိုးပါဘူးကျောင်းပြရတဲ့အခါအရာတွေအကုန်လုံးနဲ့နေပြီးတဲ့အခါအဲ့ဒီတိုင်းပဲစားတယ်။စက်ကြလဲပါခြင်းပါမယ်ငန်းနာတွေချိုတာတွေချင်းတာတွေအကုန်လုံးပါခြင်းပါမယ်။ဒါပေမဲ့ဆရာတော်ဘုရားကြီးမရွေးဘူး။စားကြည့်လိုက်လို့ဆိုရင်အကုန်လုံးအောင်ထက်ရတဲ့အခါကျတော့ကိုကြိုက်တာဖြစ်ပါမလား?ဖြစ်ပါဘူး။ကိုကြိုက်တာမဖြစ်ဘူး။ကိုကြိုက်တာမဖြစ်ဘူးဆိုရင်လည်းစားရတာဆင်ပြေရမလား?မဖြစ်ပါဘူး။မဖြစ်ဘူး။စားကောင်းတယ်ဆိုတာပဲရှိမယ်။ဒါပေမဲ့လို့ဆရာတော်ဘုရားကြီးကစားကောင်းတာမကောင်းတာဗရဏမပြည့်ဘူး။သမိဒါတဲ့အာဟာရဖြစ်သွားဖို့ပဲဒီလိုသာအတွက်တရားဓမ္မရှုမှတ်သုံးသပ်ဖို့အတွက်စားတယ်ဆိုတဲ့နှလုံးသွင်းတယ်ပဲပြည့်စုံကြတာသင်ရင်းလေးစားလိုက်တော့အဲ့မပြေဘူးလားပြေသွားလားပြေသွားတာပဲဒီလိုပဲမို့လားအဲ့ဒါကြောင့်ဆရာတော်ဘုရားကြီးမင်းရှိတဲ့စကားသိမှတ်သားစရာကောင်းပါတယ်စားမကောင်းလို့တော့မစားဘဲနေရရင်ဒီဘုန်းကြီးတွေလာကြပြီဆိုတော့ဘုန်းကြီးတို့ယောဂီတွေလည်းပဲစားမကောင်းတဲ့အခါကျတော့ဘုန်းကြီးတို့ယောဂီတွေရင်မများဘူးလားများလားဒါကြောင့်ဆံပြောင်းမတောင်းရှင်တဲ့ယောဂီကရှိသေးရဲ့ဟုတ်တယ်မလားဆံပြောင်းမတောင်းရှင်လို့ထားထားတဲ့ယောဂီနဲ့ဆံပြောင်းမတောင်းပဲနဲ့ပြင်ထက်လို့ဖြစ်တော့တဲ့ယောဂီနဲ့အမျိုးမျိုးမရှိဘူးလားရှိလားအဓိကကတော့ဒီဆယ်ရယ်ကလေးအတွင်းမှာဗိုက်ပြဖို့အဓိကပါပဲ နော်တရားဓမ္မစွမသုံးသပ်နိုင်မှုအဓိကပါပဲဒီလိုနှလုံးသွင်းပြီးတော့သုံးဆောင်လိုက်ကြစမ်းပါနော်ခေါင်းကြီးလည်းပဲဒီတိုင်းပါပဲတရားဟောနေတော့မှဘာမှသိကြခေါင်းကြီးတို့မစီစဉ်ခိုင်းပါဘူးကျောင်းသားနဲ့စားမယ်လို့ပဲပြောထားပါတယ်ဘာဖြစ်လဲလဲဆိုတော့ဒီအချိန်အတွင်းမှာတရားဓမ္မကအဓိကဖြစ်နေတာပဲတရားဓမ္မကအဓိကဖြစ်နေတဲ့အခါကျတော့အစားအသောက်နဲ့လုံးဆိုစားသောက်နဲ့ချိန်ကုန်နေမယ်ဆိုရင်တရားဓမ္မစွမသုံးသပ်တဲ့အခါမှာအနောက်ရှင်းမဖြစ်ဘူးလားဖြစ်လားဖြစ်ပါတယ်ဒါကြောင့်မလို့အဲ့ဒီဆိုကြမှာလဲတမာဒီလေးနဲ့ဒီဒီသာထားလိုက်ပါတမာဒီလေးရှင်းနေရင်အစားအသောက်ကောင်းတာမကောင်းတာအာရုံမရောက်တော့ဘူးနော်စားပြစ်သွားတာပဲဒီလိုမလားနောက်တစ်ခါကျတော့နံပါတ်၅ကပညာပညာဆိုတဲ့ပုံလေးပညာဆိုတဲ့ပုံဆိုတာကခေါ်အားဆိုတာကတရားစွမတဲ့အခါမှာပထမညာတပညာဆိုတဲ့ခေါ်အားဒုတိယလက်တွေ့စွမခြင်းဆိုတဲ့စေတနာပညာဆိုတဲ့ခေါ်အားအဲ့ဒီဒီကနာပညာကြတဲ့ခေါင်းအားကြတော့ယထာဘုဒ္ဓဉာဏ်လို့ခေါ်တာပေါ့အဲ့ဒီဉာဏ်လို့အမတ္တထက်တန်နေရမယ်တရရထက်တရရထက်တရထက်တန်နေရမယ်နော်အဲ့ဒီမှာထက်တန်လာတော့မှအဲ့ဒီဉာဏ်ပညာလေးကထိုးထိုးထွန်းထွန်းနဲ့သိလာတဲ့အခါမှာဉာဏ်ပညာလေးနဲ့စိုက်ယူပြီးတော့ကြည့်မိမိရဲ့ခန္ဓာကိုယ်ကိုစိုက်ကြည့်စိုက်ကြည့်လိုက်တဲ့ခဏမှာရုပ်နဲ့သဘောမြင်လာရင်ဒိဋ္ဌိတွေမရှင်ဘူးလားသိသွားလားရုပ်နဲ့သဘောနဲ့သဘောလို့မြင်လာတဲ့ကြိမ်နဲ့ဒီနေရာမှာရှိလိုက်ရုပ်သဘောနဲ့သဘောတွေ့တယ်ရတဘောနဲ့တဘောတွေ့ရင်ပုဂ္ဂိုလ်တတ္တဝါလို့ထင်တဲ့ဒိဋ္ဌိမကွာဘူးလားကွာပါလားကွာသွားတယ်နောက်တခါဟိုတနည်းဝေဒနာလေးပေါ်တဲ့စိုက်ကြည့်လိုက်သိတတ်တဲ့သူလေးပေါ်တဲ့စိုက်ကြည့်လိုက်ဖောက်ပြန်တဲ့ရုပ်ရဲ့ဖောက်ပြန်မှုလေးပေါ်တဲ့စိုက်ကြည့်လိုက်ဒီလိုတဘောနဲ့ပေါ်ပေါ်ပေါ်တဲ့တဘောတရားကိုဉာဏ်ကလေးနဲ့စိုက်စိုက်စိုက်စိုက်ပြီးတော့မကြည့်ရဘူးလားကြည့်ရမလားအဲ့လိုကြည့်တဲ့အခါကျတော့ဟောကြည့်ပါများလာရင်ဒီနေရာကိုပဲကြည့်လိုက်ကြည့်လိုက်မိမိရဲ့စိတ်ထဲမှာပုဂ္ဂတတ္တဝါဆိုတဲ့အမြင်နဲ့မပြဘူးလားကြောက်နေမှာလားကြောက်နေမှာဉာဏ်နဲ့မကြည့်လို့ကတော့မပြဘူးနော်တရားရှိမှတဲ့အချိန်မှတော့မဟုတ်ဘူးဘယ်အချိန်လဲဖြစ်ဖြစ်အချိန်လေးကိုဉာဏ်နဲ့ကြည့်ကြည့်လိုက်ကြောက်ရရင်ဉာဏ်လေးနဲ့စိုက်ကြည့်လိုက်စိတ်ကလုံးကနာရင်ဉာဏ်လေးနဲ့စိုက်ကြည့်လိုက်ရပဲအိတ်တဲ့အေးတဲ့ဉာဏ်လေးနဲ့စိုက်ကြည့်အိုက်တဲ့ဉာဏ်လေးနဲ့စိုက်ကြည့်ဘယ်လိုပဲထိကြတဲ့အမှုရာလေးပေါ်ပေါ်ထိကြတဲ့သဘောတရားလေးပေါ်ပေါ်ဉာဏ်လေးနဲ့မစိုက်ရဘူးလားစိုက်ရမှာလားအဲ့ဒါစိုက်ပါများလာတဲ့အခါကျတော့ဘယ်သူလဲစိုက်ကြည့်လိုက်စိုက်ကြည့်လိုက်ရေဘောနဲ့ဘောဖြစ်တဲ့ဘောတွေ့လာပြီဆိုတဲ့အခါကျတော့ဩမိမိရဲ့ခန္ဓာကိုယ်တစ်ခုလုံးမှာအဆတ်စရာမရှိတော့အောင်ဖြစ်ပေါ်နေတဲ့ဘောတရားလေးတွေအဲ့ဒီဘောတရားလေးတွေအားလုံးကိုအကျိုးအကျံမရှိအကုန်လုံးဉာဏ်ကလေးနဲ့စိုက်နိုင်ပြီဉာဏ်ကလေးနဲ့ကြည့်နိုင်ပြီကျိလိုက်တဲ့ကျိလိုက်တဲ့မှာလည်းရေဘောနဲ့ရေဘောသိပြီဒိဋ္ဌိတရားတွေသိနေပြီဆိုရင်မိမိရဲ့ခန္ဓာကိုယ်တစ်ခုလုံးဟာဒိဋ္ဌိနဲ့စွဲယူသုံးသပ်တဲ့အမြင်မျိုးရှိသေးရလားမိမိရဲ့ခန္ဓာကိုယ်တစ်ခုလုံးဒိဋ္ဌိနဲ့စွဲယူသုံးသပ်တဲ့အဖြစ်မျိုးဘယ်တော့မှမရှိတော့ဘူး။ဘာကြောင့်လဲဆိုတော့ကြည့်လိုက်တဲ့ကြည့်လိုက်တဲ့အချိန်တိုင်းအချိန်တိုင်းမှာဒိဋ္ဌိကယူရောက်သွားလား၊ဉာဏ်ကယူရောက်သွားလား။ဉာဏ်ကယူရောက်သွားလို့ဟုတ်တယ်မလား။အဲဒီတော့ဉာဏ်လေးကလည်းရှေ့ကပြေးပြေးပြီးတော့ကြည့်လိုက်ပါဘယ်လိုပဲမူရလေးပဲပေါ်ပေါ်ဘယ်လိုခံစားချက်ကလေးပဲပေါ်ပေါ်ဘယ်လိုသိတဲ့သိလေးပဲပေါ်ပေါ်ပေါ်တဲ့သဘောတရားတွေကိုရေကလေးကရှေ့ကနေပြေးပြေးပြီးတော့ကြည့်သေးလိုက်ကြည့်သေးလိုက်တဲ့ကြည့်သေးလိုက်တဲ့ရေသဘောနဲ့သဘောခန္ဓာသဘောဖြစ်တဲ့သဘောလေးတွေဒါလေးတွေလည်းမြင်ရမှာပဲဟုတ်တယ်မို့လားအဲ့ဒါမှတပါးတခြားမြင်ကြရမျိုးရှိသေးလားပုဂ္ဂိုလ်တတ္တဝါကမြင်နေရှိသေးလားအဲ့ဒီမြင်လို့မရှိဘူးအမြင်တွေကျင်းသွားပြီဒါဆိုရင်ကြည့်ကြည့်ကြည့်တဲ့ဆုံးမှာပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်တွေလုံးဝမကတ်တော့ဘူးလုံးဝမပေါ်တော့ဘူးလုံးဝမမြင်တော့ဘူးအဲ့ဒါကြောင့်ဆိုရင်ဒိဋ္ဌိတရားနဲ့စွယွတ်သုံးသပ်တဲ့အခြေအနေရှိပါအောင်မလားအဲ့ဒါဒိဋ္ဌိတရားကတဖြည်းဖြည်းနဲ့မလာဘဲနဲ့မကွာဘူးလားကွာနေလားတဖြည်းဖြည်းနဲ့ကွာကွာပါများတဲ့အခါကျတော့သာဏပရိညာနဲ့သေတ္တနိုင်နိုင်တဲ့အချိန်အခါမှာဒိဋ္ဌိတရားအပိပံမငြိမ်းဘူးလားငြိမ်းသွားလားအဲ့ဒါတော့ဒိဋ္ဌိတရားအပိပံငြိမ်းသွားတဲ့အချိန်ဒီသောတပတ္တိမဉ္စရသွားတဲ့အချိန်ပဲဟုတ်တယ်မလားအဲ့ဒါကြောင့်လည်းတတ္တပါရိမေညာရကြည့်ဒိဋ္ဌိမခွာရဘူးလားခွာရမှာလားဒိဋ္ဌိမတတ်ရဘူးလားတတ်ရမှာလားဒိဋ္ဌိတတ်တဲ့အခါကျတော့ဒိဋ္ဌိဆိုတာကထောက်ကြတဲ့အတိုင်းပါပဲသဗ္ဗတန်တိ၃မျိုးပရမညာတာပရိညာနဲ့အတိနဲ့ဒိဋ္ဌိတတ်တယ်ဒါပေမဲ့ရှိတဲ့အခါကျတော့ပုဂ္ဂိုလ်တတ္တပါဆိုတဲ့အမြင်ကလေးရောက်ချင်းရောက်လာတတ်တာပဲညာတာပရိညာအလောင်းနဲ့အာကိုလို့ရပါမလားမရဘူးဒါကြောင့်လည်းဒိဋ္ဌိပရိညာဆိုတဲ့ရှုဉာဏ်နဲ့ဆက်ပြီးတော့မရှုရဘူးလားရှုရလားအဲ့လိုဆိုတဲ့အခါကျတော့လေမြတ်တာပြညာကအာနေသေးတဲ့အခါကျတော့ဒိဋ္ဌိကကွာတစ်ချက်မကွာတစ်ချက်ပုဂ္ဂိုလ်တတ္တဝါဆိုတဲ့မြင်လေးကကြောက်တစ်ချက်မကြောက်တစ်ချက်ဒုပ္ပံကခြေလဲဆိုတဲ့မြင်လေးကလည်းမြင်တစ်ချက်မမြင်တစ်ချက်ဒီလိုမလားသိတော့လည်းအချိန်ကြီးမြင်ရကနေပြီးတော့ရံဖန်ရံခါတာမြင်လို့ဆိုတဲ့အဖြစ်ဖြစ်အောင်မကြိုးစားရဘူးလား ရပါရခါဒီလိုမျိုးကလေးပေါ်လာတယ်။ဟောရပါရခါမပေါ်ဘူး။နည်းနည်းလေးကျွတ်တက်လာတယ်နော်။အဲဒီတော့ဆက်ပြီးတော့ရှင်မသုံးတဲ့ရာကနေပြီးတော့ဒီလိုမျိုးလေးတော့လောင်းဝမလာတော့ဘူး။ကြည့်လိုက်တယ်ကြည့်လိုက်တယ်ငယ်မျိုးလေးကရှစ်ကရရောက်သွားတယ်။ငယ်မျိုးလေးကရှစ်ကရရောက်သွားတော့ဖြစ်ပျက်ကုန်မြင်တဲ့တရားတရားကလေးရေရှားသွားပြီ။ဒါတော့ပြလိုက်လို့ကြောက်ပြီးတော့ရေရှားတော့ဘယ်လိုလဲလိုက်တာလဲမင်းဝါရောဒကလုံးလိုက်။ဘယ်လိုလဲလိုက်တယ်ရာဇတကအရိရလောဘလုကနေပြီးတော့ဆိုင်းစီတော့နန္ဒရာကဆိုင်းစီစိတ်ဆိုတဲ့နန္ဒရာကဆိုင်းစီတာမလားအဲ့ဒါကြောင့်နန္ဒရာရဲ့အတုနဲ့ရေချားနေတဲ့ရောင်းတဲ့ကသတ္တထာမဖြစ်နေရမယ်နော်သတ္တထာမမဟာလုံးရှင်ရဲ့အရိပေါ်မှာနန္ဒရာဆိုတဲ့အတုသတ္တလို့ပါရမလားအဲ့ဒါမှမပါရင်အကြောင်းကိုဆက်တယ်လို့ပေါ်မှာသဘောပေါက်ပါမလားမပေါက်တော့ဘူးဒါကြောင့်မလားအတုလုံးနဲ့အတုလုံးနဲ့ကျောင်းပြီးတော့စီတော်ကိုရေချားတာသိနေရမယ်ရေချားရင်ရေချားတော့ရောက်အထရာအလေးစားလိုက်ကြတော့ငြိမ်းနေရောက်ရေစားတော့ရောက်ရဲ့ငြိမ်းနေရောက်ရဲ့ရေစားတော့ရောက်ရဲ့ငြိမ်းနေရောက်ရဲ့အဲဒီမှာကမြောတမြောပြီးတမြောအလဲအလဲနဲ့လှုပ်ရှားသွားလိုက်တာသူတရားကလည်းတမြောမရောက်ခွေးလာရောက်သွားလားဒီနဲ့စောင့်ရင်းနဲ့ဆိုရင်မိမိရဲ့တန်တမ်းမှာတတိလည်းကျင်းတဲ့တမာတိလည်းကျင်းတယ်ဝိပဿနာပညာလေးတွေလည်းမဖြစ်ဘူးလားဖြစ်နေလားအဲဒီမှာသားမယ်ဆိုလို့ရှိရင်ဒီလှုပ်ရှားသွားလာနေတဲ့ရုပ်ခန္ဓာအပေါ်မှာနာသားတယ်ဆိုတဲ့အမည်ရှိပါအောင်မလားမရှိတော့ဘူးနော်နာသားတာလည်းမဟုတ်ဒါခြေလဲတာလည်းမဟုတ်အော်သားနေတာကဒီပေါ်ကခြေလဲမဟုတ်ဘူးနန္ဒရားနဲ့ဗာဒရားတော့နန္ဒရားနဲ့ယောဒရားအဲဒီနန္ဒရားနဲ့ယောဒရားဆိုတဲ့အမည်ကိုပြောအောင်ကြိုးစားပြရမယ်ဟုတ်တယ်မလားဘာလို့ကြိုးစားရမလဲခြေကလည်းခြေသေးခြင်းနဲ့တတိဝရိယသမာဓိတကယ်ခြေကကြည့်လိုက်တာကပညာအဲဒီနဲ့တရားလေးကလည်းစာရင်းပြီးတော့ဒီနေ့ဆောက်ရလည်းပဲယောတရားနဲ့နန္တရားဆောက်ရလည်းပဲယောတရားနဲ့နန္တရားကားရတဲ့ဆောက်ရလည်းပဲယောတရားနဲ့နန္တရားနေရာတိုင်းဣရိယာပုံတိုင်းမှာယောတရားနဲ့နန္တရားမှာတပါဘာမှမရှိဘူးလို့မြန်မြန်လေးနဲ့တော့ပတ်သွားမယ်ဆိုဒီနေရာမှာဒိဋ္ဌိဝိညာဉ်ရှိသေးလားဒိဋ္ဌိမမဝင်ဘူးသနာကဝင်ရောမလားဒိဋ္ဌိလည်းမဝင်သနာလည်းမဝင်ဘူးဆိုရင်ဒိဋ္ဌိမဝင်သနာမဝင်တာကတခြားကြောင့်လားအမှန်ရဲ့သိနေလို့လားအမှန်သိတယ်ဆိုရင်မှားမြင်တဲ့အဝိအမှားမြင်အောင်ဟုတ်တယ်တဲ့အဝိဇ္ဇာတရားကိုရှိပါအောင်မလားအဝိဇ္ဇာလည်းချောင်းကနာလည်းချောင်းဒိဋ္ဌိလည်းချောင်းသိလတာတရားလည်းမတော်လားချောင်းနေလားသိလတာတရားလည်းချောင်းနေတာသူတရားလားသမုဒယသစ္စာလေးတွေသိနေတာလားသမုဒယသစ္စာလေးတွေသိနေရင်ကိုပဲသမုဒယသစ္စာသိခြင်းကြောင့်အနာဂတ်ဒုက္ခသစ္စာဆိုတော့ခန္ဓာပြောင်းရစရာကြောင့်ရှိသေးလားမရှိတော့ဘူးနော်အဲ့ဒါကြောင့်မလို့ဣရိယာပေါ်တိုင်းဣရိယာပေါ်တိုင်းမှာဉာဏ်ကလေးစိုက်ထားသေးပါဒီလိုမလားသမေတ္တေရှင်းရရှိသေးတယ်ဉာဏ်ကလေးတွေလည်းအသေးသေးတော့စိုက်တတ်နေပါပြီအဓိကကတော့တတိကျိုးလို့လိုတယ်တမာတိလေးရှိလို့လိုတယ်တရားတရားလေးတွေလောက်ထိုက်ကြည့်တဲ့တရားတရားလေးတွေရှိလို့လိုတယ်စိုက်ကြတဲ့ဝိရိယတရားလေးတွေလည်းရှိလို့မလိုဘူးလားလို့လားအားလုံးပေါင်းလိုက်တော့ခွန်အားတယ်လို့မျိုးပြရပါလေဒါခွန်အားတွေကလေတတ္တာခွန်အားတတိခွန်အားဝိရိယခွန်အားတမာတိခွန်အားပြညာခေါ်တာဟုတ်ပြီခေါ်ရတယ်မျိုးရှိရမှာလားအဲဒီခေါ်ရရောမျိုးမိမိရဲ့တဏ္ဍာမှာရှိနေပြီဆိုရင်မိမိရဲ့တဏ္ဍာမှာပြိစ္ဆာသမုပ္ပါဒ်တရားလေးတွေစတာမှာလားပြတ်သွားမှာလားဘယ်မှာမစတ်ဘူးတော့ပြတ်ကိုပြတ်သားလို့ရမယ်ဒီလိုမလားဘုရားတရားတခုကရမကြီးကပြိစ္ဆာသမုပ္ပါဒ်တရားတွေနဲ့ပတ်သက်လို့အစတ်တရားလေးတွေမဟုတ်ရဘူးလားဟုတ်လားသိတန်သူသတိပုံဖြစ်ပါဒီလိုခေါ်ထားကြတယ်နော်သိတန်သူအစတ်တရားဘယ်နှပါးရှိပါလို့သောကအနစာရှိတော့မိမိရဲ့တဏ္ဍာမှာအစတရားလေးတွေဘယ်နဲ့ဆက်ရှိတော့သောကရှိတယ်။ဟောပရိစ္ဆေသမဂ္ဂတရားတွေနဲ့ကြည်လိုက်တဲ့အခါကျတော့နတ္တုသေခါရနေဝိညာဉ်တို့ကနတ္တုကဘာတော့သေခါရတရားနဲ့ဝိညာဉ်ကျမ်းပါလေတဲ့ဒီကမဆက်ဘူးလားဆက်လားဟုတ်ပြီ။နဘာနဲ့ဘာနဲ့ကဆက်တော့ဝေဒနာနဲ့တဏ္ဍာတို့ကဝေဒနာနဲ့တဏှာကြောင့်မှစတာရနော်။နောက်ပါလဲဘယ်လိုလဲဘယ်လိုစတာရလဲ။ကာမဘဝနဲ့ဓာတိတ္တ။အော်အားလုံးပါလို့ကြာတရားဝင်အားဖြင့်ပြောမယ်ဆိုရင်အစက်ကလေးစရှိတော့အစက်တော့ကရှိတယ်။အဲဒီအစက်တော့ကလေးလာကြည့်လိုက်တဲ့အခါကျတော့နန္ဒတုစတာ။အတိတ်ဘဝနဲ့ဒီကမ္မဘဝစတာမလား။ဘဝတကယ်လည်းကိုစတာဆိုတော့ဘုန်းကြီးတွေကဓမ္မတွေမတူတဲ့နဲ့နောက်ဘဝတကယ်စလို့ရပါမလား။သမုဒိမရဏပေါ့နော်သမုဒိမရဏခလေးကမရဏပြည့်ပြီးတော့ကျဲတာမဟုတ်ပါဘူးသမုဒိမရဏ လောကမှာဓမ္မတိမရဏဆိုတာကဝိညာဉ်ချက်မျိုးစုံလုံးပိုက်တာကိုသိရလို့ခေါ်တာမလားဘုရားတစ်ခုနဲ့တစ်ခုကိုးစပ်ထားတဲ့အခါကျတော့ဓမ္မတိမရဏဖြစ်နေသေးပြီးတော့မှလောကဝါဒကိုစိုက်ရတာနာမကလေးကသမ္မာတ္တိဆိုတဲ့ပထမပါဠိတော်လိုရနာမကလေးကသမ္မာတ္တိဆိုတဲ့တတ္တိကလေးနဲ့စပ်ထားတာနော်စပ်ထားတော့အဲ့လိုစပ်ခဲ့ကြလိုက်တော့သိပြီးတော့မှစိုက်ရတာဖြစ်လို့အသေးစားလို့ပြောလို့မရဘူးလားယောအသေးစားလို့ပြောလို့ရတယ်နော်စာရူပရိမာတော့ဒီလိုတည်းကမပါပါဘူးဟုတ်တယ်မလားဒါကြောင့်ခေါင်းကြီးတော့စာရူပရိမာပါလို့ပြောတာတော့မဟုတ်ဘူးအသင်္ကြန်ဖြစ်ပြီးတော့ကိုယ့်အနေနဲ့လည်းမသိကြည့်တာပေါ့နော်အဲ့ဒါကနန္ဒတုစပ်ပြီးဘဝတစ်ခုနဲ့တစ်ခုသင်ပြီးတော့စတာမလို့ဘာစက်ခေါ်တော့အသေးစားအသေးစားအဲ့ဒီအသေးကလည်းခဏိကမရဏမဟုတ်ဘူးသံမုဒိမရဏခဏိကမရဏအခုပြောမယ်ဆိုရင်လည်းအချိန်ကြီးသောတကနာရေသောတကနာရေအာလမတေရောက်ကြည့်တယ်ဟုတ်တယ်မလားခလုကမရဏလို့ပြောရင်လေတမန်တို့မရဏလို့ပြောရင်တော့ဘဝတစ်ခုနဲ့တစ်ခုစက်တာကိုအသေးစားလို့ဒီလိုပြောတယ်ဇာတ်တော်ကဇာတ်တော်မတန်ဖို့စက်ကြတာဝေဒနာနဲ့ကနာမစက်ဘူးလားစက်လားဝေဒနာနဲ့ကနာကြမှာတစ်စက်ခလုကလည်းပြောလို့ဆိုဝေဒနာဆက်ပြီးမှကနာဖြစ်တာမဟုတ်လို့သူလည်းအသေးစားလို့ပြောလို့မရဘူးလားတမန်တို့လည်းပြောမယ်ဆိုရင်တော့ဘဝမှာတရှိသေးလို့ရှိသေးတယ်တနည်းအားဖြင့်ပြောမယ်ဆိုရင်ဒါကလေးဆက်ပြီးတော့လာတာသိလို့တပိတ်တခုအစားထိုးပြီးတော့မလာဘူးလားလာလားအစားထိုးပြီးတော့လာတာဖြစ်တယ်ဆိုတော့သိပြီလို့ပြောလို့ရလားမရသေးဘူးနော်ဘာဖြစ်လဲမသိသေးကလေးမျိုးအစားထိုးပေါ်လာလို့သေတ္တကနာလေးကိုဆက်တော့ဆက်သွားတယ်အော်ဒါဒီနဲ့ဘိုင်းလုံးမလဲဘူးတော့တော့မပေါ်ရသေးဘူးဘာလို့မပေါ်ရသေးတာလဲရောက်လာတဲ့အရေကိုစားထိုးပေါ်နေသေးလို့ဒါကြောင့်မဟုတ်သေးဘူးလောကဓမ္မတို့အဖြစ်သိတယ်လို့ခေါ်တာလားရှင်တယ်လို့ခေါ်တာလားအဲရတာကလည်းနန္ဒမေစကရှင်ရတန်းလာမှာစတဲ့ဆံမလို့အရှင်ကနောက်တစ်ခါလည်းနန္ဒမေစကလာလေဆိုတော့ဆံမဘောကလည်းဓာတုတိစက်ဘယ်ကလည်းပဲဝိညာဉ်ဆက်ပြီးမှနောက်တစ်ခုစတာဖြစ်တဲ့တည်းသစ္စာလားအတေစက်လားအတေစက်ဟုတ်ပြီအစက်သုံးပါအတေစက်ကဘယ်လိုစက်တော့အရှင်စက်ကဘယ်လိုစက်တော့အဲဒီတော့ဒီနေရာမှာအစက်သုံးပါကိုခေါ်ပြီးတော့သိဆက်ပြီးတော့ပဲပြောလိုက်မယ်နော်အတေစက်ကိုပြောလိုက်တဲ့အခါကျတော့အတေစက်ရဲ့အရှင်ဇာတ်ဘယ်လိုမျိုးလဲနှစ်မျိုးရှိတယ်အရှင်ဇာတ်ကပရမစလိုက်တယ်အရှင်ဇာတ်စပြီးတော့မှလက်ကပါစလာမလဲအတူဇာတ်လာမယ်လောရဲတဲ့စကားကထားလိုက်တော့နော်အဲဒီတော့မိမိရဲ့ဇာတ်မှာမိမိရဲ့ဇာတ်မှာပြိဿသမမတရားလေးကိုဖြစ်မျိုးဖြစ်ပုံလေးအနေနဲ့ပြောပြလိုက်လို့ဆိုရင်နှစ်မျိုးပဲရှိတယ်အဲဒီလိုမျိုးကဘာလဲဆိုရင်ပြတ်တာလေပြတ်တာဘယ်လိုမျိုးရှိတော့နှစ်မျိုးပဲရှိတယ်နော်ဒါတွေပါလေကြတာလေပြတ်တာစိုက်ရစမစိုက်ရပြတ်မှာပဲဟုတ်တယ်မလားဒကာဒကာရဲ့ကံတမလေးပြိဿသမုဒ္ဒတရားလေးတွေစိုက်ရကြောင်းမစိုက်ရပြတ်မယ်အဲ့ဒါကိုသိရအောင်လားဒီမှာမျောရဆက်သိတာပါမျိုးကလေးကမျိုးကလေးလောင်းဖုန်ကြည့်တယ်မျိုးကလေးလောင်းဖုန်ကြည့်တော့မျိုးကလေးမပေါ်ဘူးလားပေါ်လားဟုတ်တယ်မျိုးကလေးပေါ်တယ်မျိုးကလေးပေါ်လာတာနဲ့တကယ်လေမျိုးသားကမှတန်းစီပြီးတော့ရှိနေတာကဖတ်တာရှိတယ်ဝေဒနာရှိတယ်မရှိဘူးလားရှိလားသင်္ခါရလေးခန္ဓာခန္ဓာတရားလေးတွေမပေါ်ဘူးလားခန္ဓာကိုယ်ဆရာဝရဏဝရဏတရားလေးတွေလည်းမဆက်ကြဘူးလားဆက်ကြပါပြီအဲ့ဒါကလည်းဒီကလာစက်ကြတာပဲလားစက်ကြတာပဲနော်ဆိုတော့ပြိဿလေးကတော့ခန္ဓာတစ်ခုနဲ့တစ်ခုစက်ကြတာမဟုတ်လို့ဒီနေရာမှာအစချင်းနဲ့တိကျမပြောတော့ဘူးဟုတ်တယ်မလားအစချင်းနဲ့တိကျမပြောတော့ဘူးနော်စက်တယ်လို့ကိုမပြောတော့ဘူးကျေပွင့်ပြတယ်လို့ပဲပြောတယ်ဘာကတည်းကကျေပွင့်ပြတယ်လဲဆိုတော့အနန္တရာဖတ်ပြီးလို့ကျေပွင့်ပြပေးလိုက်တာမင်းကလေးပါတယ်မင်းကလေးကလည်းဖတ်တာကိုကြည့်ကြည့်ပြေးပေးလိုက်တယ်။ဒါတတိနဲ့ကြည့်ကြည့်ပြေးပေးလိုက်တာပါလေ။အမန္တရာတတိနဲ့ကြည့်ကြည့်ပြေးပေးလိုက်တယ်။ဖတ်တာကလည်းဝရဏလေးကိုကြည့်ကြည့်ပြေးပေးလိုက်တယ်။ဘာလို့ကြည့်ကြည့်ပြေးပေးလိုက်တော့။အမန္တရာတတိနဲ့လည်းကြည့်ကြည့်ပြေးပေးလိုက်တာမလား။ဟောဝရဏလေးရလာပြီဆိုတဲ့အခါကျတော့ဝရဏသူကြောင်းရလာကြိုးရလာအကျိုးရ။ခန္ဓာလေးနဲ့ကြိုးရဝရဏသူဝရဏခန္ဓာအဲ့ဒီဝရဏခန္ဓာလေးဒုက္ခမှာပေါ်တဲ့ခန္ဓာလေးမျိုးအကြောင်းတိုက်ဆိုင်လို့ဆိုမှာပေါ်တဲ့ခန္ဓာဒါကြောင့်မလို့သိခန္ဓာလားနာခန္ဓာလားပြုတ်ပယ်ခန္ဓာလားသိခန္ဓာခန္ဓာသိခန္ဓာခန္ဓာမို့လို့သိတာမျိုးလည်းပြောတော့ဒါသိတာတော့ဒုက္ခသစ္စာအဲဒီဒုက္ခသစ္စာဆိုတဲ့ဝေဒနာလေးပေါ်မှာသာယတမ်းနဲ့ပြည့်တဲ့တဏှာလေးနဲ့တွားပြီးတော့ကြဲယူတောင်းလိုက်လို့ဆိုရင်တဏှာလေးနဲ့ကျဲမယ်ဒိဋ္ဌိနဲ့ကျဲမယ်ဟုတ်တယ်မလားဥပါဒေနေရာမှာဒိဋ္ဌိကမပါဘူးလားပါလားဥပါဒေနေရာမှာဒိဋ္ဌိပါနေလို့အပြည့်တဏှာတရားမှာလည်းဒိဋ္ဌိမကျိုးလို့တဲ့ပုဂ္ဂိုလ်ဆိုဒုက္ခရှိနေတယ်လို့မှားလိုက်နော်အဲ့ဒါကြောင့်မလို့ကြောက်ရွံ့တောင်းတဲ့ဆိုတာတဏှာနဲ့ဆွဲရတာပဲဒုက္ခလည်းကောဆွဲရတာပဲ
သူပေါ်လာတဲ့ဝေဒနာလေးကိုသမာလို့ခဲမယ်ကောမဟုတ်ဒိဋ္ဌိနဲ့ခဲမယ်အဲ့ဒါကိုကျဲလိုက်ရဆိုလို့ရှိရင်ဟောဝေဒနာဆိုတဲ့ဒုက္ခဒိဋ္ဌိလေးပေါ်မှာသမာဒိဋ္ဌိဆိုတဲ့သမုဒိယဒိဋ္ဌိလေးမပေါ်ပါဘူးလားပေါ်ပါသလားဒါဒိဋ္ဌိနဲ့ဒါဒိဋ္ဌိဆက်ပါတော့ဒုက္ခဒိဋ္ဌိနဲ့သမုဒိယဒိဋ္ဌိဆက်ပါဒုက္ခဒိဋ္ဌိကကျမ်းတရားလားကျေတရားလားအကျေတရားအကျေတရားနဲ့အကျမ်းတရားတွေဆိုတဲ့သမုဒိယဒိဋ္ဌိမဆက်ဘူးလားဆက်ပါအဲ့ဒါအကျိုးတရားအပေါ်မှာအကြောင်းတရားကိုစက်သွားတာ။ဘာတရားနဲ့ဘာတရားစက်တာလဲ။အကျိုးတရားနဲ့အကြောင်းတရားစက်သွားတာ။ဒုက္ခအနေနဲ့ကြတော့ဘာဒုက္ခစက်တာလဲ။ဒုက္ခနဲ့မစက်တယ်ဆိုရင်တော့ပရိစ္ဆေသမဂ္ဂနည်းနဲ့ပြောရင်တော့ခံစားတဲ့ဝေဒနာရှင်မှာစက်တယ်။ဒီလိုမလား။ဝေဒနာရှင်မှာစက်တယ်မလား။အဘိဓမ္မာနည်းနဲ့ပြောမယ်ဆိုရင်ဝေဒနာစရာဟာလည်းပဲသဘာဝနေတာလား။ခန္ဓာငါးပါးပေါင်းပြီးရဖြစ်တာလားခန္ဓာငါးပါးပေါင်းပြီးရဖြစ်တာအဲဒီကတော့ခန္ဓာငါးပါးပေါင်းပြီးရဖြစ်တာမဟုတ်လို့ဘယ်ဆိုမှစက်သွားကြလဲလို့ညီနဲ့ဆိုမှစက်သွားတာဟုတ်တယ်မလားအဘိဓမ္မာလူနဲ့ပြောရင်ဘယ်လိုပြောမလဲညီနဲ့ဆိုမှစက်တာဘာလူကလည်းအရင်ကတည်းကညီလိုက်တယ်အဲဒီကညီလိုက်တဲ့အခါမှာတတိမထဝရိယမကင်းတတိမထဝရိယမစက်သမာဓိကိုမသိလာဘူးဆိုရင်သမာဥပါဒ်မစက်ဘူးလားစက်တာလားဘယ်ဆိုမှစက်တော့ညီနဲ့ဆိုမှစက်ကျွန်တော်ကြားပါတယ်ကြားလို့ရှင်မဆက်တယ်နည်းလို့ရှင်စားလို့ရှင်အချိန်ရှိလို့ရှင်ပြေးတော့ရှင်မဆက်ဘူးလားဆက်သွားလားဆက်သွားတယ်ဘာလို့လဲဆိုတော့ဓမ္မတွေမိမိတို့ရဲ့ဌာနမှာမျိုးစိတ်ကြားဘူးဆိုတော့ဝိညာဉ်စိတ်ကလေးတွေဖြစ်တိုင်းဖြစ်တိုင်းတပိတာမတင်းရပါဘူးဆိုရင်ပရိစ္ဆေသမုဒ္ဒတရားလေးတွေပြတ်သွားမှလားကျသွားမှလားကျသွားမှာအဲ့ဒီစက်ပြီးအသေးစားလားရှင်းကြလားဒါစားလဲပါတော့မဟုတ်ဘူးနော်အသေးစားလားရှင်းစားလားအဲ့ဒါရှင်းစားစက်သွားတဲ့ပုံစံတရားအသေးစားမစားခဲနဲ့စားလို့ရပါမယ်အရှင်းစားမစက်သေးပါဘူးဆိုရင်အသေးစားမစားခဲနဲ့စောင်းလို့ရပါမယ်ဒါတော့မှမရဘူးအသေးစားလည်းစက်မှာပဲအသေးစားစက်တယ်ကဘာပြောတာလဲမင်းနောက်ခံတာအတုတူရဒီလိုမလားအသေးစားစက်တယ်ကဘာပြောတာလဲသမဘောအသေးစားတာပါလေဇာတိခံတာဘယ်လိုပါလဲဘာဖြစ်တာလဲဒုက္ခဖြစ်တာအဲ့ဒီတော့နောက်ခန္ဓာတစ်ခုရပါပြီ။နောက်ဒုက္ခတွေသိရပါပြီ။အဲ့ဒါကိုသိစားစက်တယ်လို့ပြောတာနော်။အဲ့ဒီတော့သိစားစက်တယ်ကဒုက္ခတွေကံနဲ့သမုဒိယဒိဋ္ဌိစက်တယ်။အကြောင်းတရားနဲ့အကျိုးတရားနဲ့အကြောင်းတရားစက်တယ်။အဲ့ဒီသိစားစက်ထားတဲ့ယောဂိပုဂ္ဂိုလ်တရားတွေအသေးစားကမစက်ဘူးလားစက်မလား။စောင့်လို့ရပါမလား။အသေးစားစက်ထားတဲ့အခါကျတော့သမုဒိယဒိဋ္ဌိနဲ့ဒုက္ခဒိဋ္ဌိစက်တာ။ဘာဖြစ်လဲဘာဖြစ်လဲစက်တော့။ဘာလို့သမုဒိယဒိဋ္ဌိနဲ့ဟာဒီဒုက္ခဒိဋ္ဌိဆက်သွားရမလားသမုဒိယဒိဋ္ဌိကဘာတရားတော့ဒုက္ခဒိဋ္ဌိကဘာတရားတော့အဲ့ဒါကြောင့်မလို့အကြောင်းတရားနဲ့အကျိုးတရားဆက်ဟောစေကတည်းကအကျိုးတရားနဲ့အကြောင်းတရားဆက်အပြေဆက်ကြတော့အကြောင်းတရားနဲ့အကျိုးတရားဆက်ဒီလိုကဒီစက်နေခုဒီခုပေါ်တို့ကိုပြေးပြေးလေးလာဖြစ်တဲ့အတွက်ဒီဘက်မှာခန္ဓာမှာအစေဆက်ဆက်ထားတဲ့ပုဂ္ဂိုလ်တရားသည်ကျေလွတ်ခြင်းကြောင့်လို့ဆိုရင်ပရိစ္ဆေသမုဒ္ဒစက်ကြတဲ့ပုဂ္ဂိုလ်တရားသည်သိရင်နောက်ခံတာကိုမရဘဲနေမှလာရမှာအရှင်ကစက်ကြတဲ့ယောဂီပုဂ္ဂိုလ်တရားသည်အတူတက်မဆောင်ဆောင်လို့ရပါမလားအရှင်ကမတောင်းကြအောင်ကျေကားထားတဲ့ယောဂီပုဂ္ဂိုလ်တရားကြတော့အတူတက်မဆောင်ဆောင်လို့မရဘူးလားရမလားဒါကြောင့်လည်းအရှင်ကမဆက်လို့ဒီလိုမလားအဲဒီတော့ယောဂီကသိရရမှာကငါတို့ဟာလူကလေးကိုညီမေကြားတယ်နည်းလို့စားတယ်သူ့ရဲ့ပေးတယ်အဲ့ဒီဆိုင်ထဲမှာညာတော့ပရိစ္ဆေသမုဒ္ဒစက်နေတာလားကျက်နေတာလားသိရဖို့မလိုဘူးလားကျက်အောင်သိကြရမှာလားကျက်အောင်သိကြရမှာလားဒါလည်းကျက်အောင်သိကြရမှာလဲကျက်အောင်သိကြရမယ်ဘယ်လိုမလားမြေလဲမြေလဲမြေကြီးမလောင်းရနေပြီတော့အစိမ်းတော့မြေလဲမြေလဲသိလို့ပဲသိရကြည့်ညာပရိစ္ဆေသမုဒ္ဒကျက်မှာလားစက်မှာလားဟုတ်တယ်မလားသိလို့ပဲသိရကြည့်တော့အစိမ်းတော့ကိုကြည့်လိုက်တော့မကြည့်ကြရတဲ့ကညာကြည့်တော့မယ်ငါကြည့်ရမယ်ငါကြည့်လို့ဆိုရင်ပရိစ္ဆေသမုဒ္ဒကြက်အောင်ကြည့်မှလားစက်အောင်ကြည့်မှလားဟုတ်တယ်မလားတကယ်ကိုမတိုင်းလိုက်ရဘူးလားတိုင်းလိုက်ရမှာလားတရားဓမ္မတွေကလက်ကနေပြီးတော့သူကဖတ်ရှင်နေတာကြက်အောင်ကြည့်ရမယ်ကြက်အောင်ကြည့်ရမယ်ဖတ်ရှင်နေတာမလားရှင်းရှင်းနေတာမလားဒီလိုလက်ကလို့ကြည့်ရလို့မသိဘူးနော်တကယ်တော့ကြက်အောင်ကြည့်ရမယ်လို့လို့ပဲဟုတ်တယ်မလားဖခင်ကလည်းလိုက်တယ်ကြက်အောင်ကြည့်ရမလားစက်အောင်ကြည့်ရမလားတရားဓမ္မတွေကဘယ်လိုကြည့်တော့အာဟုကြောင့်ကျေကားမယ်သာသာမျိုးမျိုးဖြစ်ရလားအာရပါရဖြစ်ရလားအာဟုအာရပါရဖြစ်တာအာရပါရဖြစ်ရလဲတကယ်တော့ လက်တွေ့နိုင်ငံမှာလည်းအားရပါရပြောင်းကျေးဇူးကြံမှာဟုတ်တယ်မလားတကယ်တော့လက်တွေ့ကျေးဇူးတဲ့အခါကျတော့လည်းပြည့်ပြည့်စုံစုံလည်းမလိုပါနဲ့မေတ္တာလည်းမလိုပါနဲ့ဘယ်လိုလဲရမှာလဲအားရပါရဆက်ဆက်ကြောက်ကြောက်ဆက်ဆက်ပန်းပန်းနော်ကြောက်မကျေးဇူးရဘူးလားကျေးဇူးရမလားကြောက်ကျေးဇူးရမယ်အဲဒီတော့မေတ္တာလည်းဖုတ်ကြည့်ရမယ်ဖုတ်ကြည့်ရမယ်ကြည့်လိုက်ဆိုကြတဲ့ဆိုတာကျေးဇူးတယ်မှာတတိလေးကျုံးလိုက်ပါနော်ပရိစ္ဆေသမုပ္ပါကျက်မလားကျက်မလားတတိလေးမကျက်ရဘူးလားကျက်ရမလားအဲဒီတော့တတိလေးမင်းလည်းဆိုရာဘယ်လိုကြည့်ရင်ပရိစ္ဆေသမုပ္ပါကျက်မလဲဆိုတာလည်းမသိရဘူးလားရာဘယ်လိုကြည့်ပရိစ္ဆေသမုပ္ပါကျက်မလဲဆိုတာလည်းမသိရဘူးလားသိရမယ်အဲဒီတော့ဒီနေ့အခါကျတော့ခြေကိုယ်ဆိုတဲ့ဉာဏ်ရဲ့နာမှာဝေဒနာမလားဘူးလားအဲဒီဝေဒနာရဲ့နာမှာတဏှာဆိုတဲ့တရားဒုက္ခဆိုတဲ့တရားအဲဒီတရားကပါလာရင်ပရိစ္ဆေသမုပ္ပါကျက်မလားကျက်မလားကံအားဖြင့်မလားအကျိုးစားပြုလို့ပြိဿာဓမ္မကဘာဖြစ်မှာလဲ။ဟောတဲ့ကဓမ္မတွေကပြတ်မှာလားစက်မှာလား။ပြတ်မှာလားစက်မှာလား။ပြတ်မှာနော်ပြတ်မှာတိတိကျကျဆွေးရကြည့်။ဟုတ်လား။ကောင်းပြီခေါင်းကြီးကပြတ်မှာဆိုတော့ဟောတဲ့ဓမ္မတွေပြတ်အောင်လို့ကြိုးစားကြည့်တယ်တိတိကျဆက်လိုက်ပါမယ်နော်။ဟုတ်တယ်မလား။ရက်ခါရရတဲ့ဆိုကြရမယ်ဒီရက်တော်ခါကြလာတော့ကတောကတော့ဖြစ်တဲ့နာရဘေတိတိကျတော်မှာအရှင်သာရိပုတ္တရာကဒီတရားဟောခဲ့ရတာပဲ။ဟုတ်တယ်ဓမ္မကြီးကြားကြည့်ကြပါတယ်နော်အနာရဘေတိကိမကျမ်းမှမှာဖြစ်တယ်တာဝတိကြီးတာဝတိကြီးကမှအနာရဘေတိကြီးသင်္ကောခါကလာကြတော့ဝေဒနာတွေစက်မကျမ်းမှမှာမဖြစ်ကြလားဖြစ်လားအဲဒီမှာဖြစ်တဲ့အခါမှာမြတ်စွာဘုရားတခုကလည်းမကြည့်ကိုကြောင်းကြလိုက်တယ်သူရဲ့အခိုင်အဆိုးတရားဘုရားကလည်းမကြည့်ကိုကြောင်းကြလိုက်တတိကြီးတော့ယောဂဝေဒနာတွေသိလို့ကြီးမကျမ်းမှမှာဘူးဒါပေမဲ့လည်းဒီတဲ့ပုံကြီးကဘာမှမပြောပါနဲ့ရှင်သာရိပုတ္တရာမထေရရဲ့ကြည့်ကြည့်ရောက်တဲ့အခါကျရင်အရှင်ဘုရားအနာရဘေသရုပ်ကြီးရဲ့ရောဂါဝေဒနာတွေပြောနေပြီအရှင်ဘုရားအနာရဘေသရုပ်ကြီးရဲ့အိမ်တို့ကြားကြည့်ကြပါလေအနာရဘေသရုပ်ကြီးကထိုးလိုက်လိုက်ပါတယ်လို့ပြောပါလို့မထိုင်ရခိုင်းလားအဲဒီတော့ခိုင်းတဲ့အခါကျတော့သူရဲ့ရှင်ကအရှင်သာဖြစ်တဲ့ပုဂ္ဂိုလ်ကလည်းခိုင်းလို့ပဲမပြောတာပေါ့လေနော်ရောဂါဘုရားတခုကရမကြီးကလည်းသူ့လေသူကဟောရှင်သာရိပုတ္တရာကြားမှာပဲဆိုတာသူကဘုရားတခုကရမကြီးကလည်းဘာမှဆက်မပြောဘူးအရှင်နာရီဘုရားတော်မြတ်ကြီးကအနာရဘုရားတော်ကြီးကပြစ်ချက်ပါတယ်ဆိုတော့မကြောက်ရဘူးလားကြောက်ရလားကျောင်းတော်ကြီးတရားမကြမ်းမမယောဂဝိရဏတွေပြတ်တယ်ဘူးအဲ့ဒီဆိုရင်ခါမှကြောက်ရအောင်ပြီးတော့တရားဟောရဖို့တောင်းလို့မရှိဘူးလားရှိလားဘယ်ငါတရားနဲ့မသားဘူးလေအဖော်လို့ခေါ်သားမှပဲဆိုပြီးတော့ရှင်ရမနာမရိမြကိုခေါ်ခေါ်သားတာပေါ့နော်ရှင်ရမနာမရိမြကြီးရဲ့ရှင်နာရီဘုရားတော်မြတ်ကြီးရဲ့အနာရဘေတရင်ကြီးရောက်တဲ့အခါကျတော့ရှင်သာရိပုတ္တရာဘုရားကြီးကယောဂဝရဏအကြောင်းကိုမမေ့ဘူးလားမေ့လားဆောက်ရတယ်မလို့မင်းရဲ့အနာရဘေတရင်ကြီးကလည်းဆောက်ထားအဲ့ဒီတော့ဆောက်ထားတဲ့အခါကျတော့ရှင်သာရိပုတ္တရာဘုရားကြီးကတရားကလေးတစ်ခုခေါ်လိုက်တယ်ဟုတ်တယ်မလားသူဓာတ္တိတုကျဲတဲ့အဲ့ဆောက်တဲ့အဲ့ဆောက်တဲ့တုကျဲတဲ့သူဒီလိုပဲသူစိတ်ရပြရမယ်ရုပ်စိတ်ထားမှာသူရဲ့စိတ်ထဲမှာဒီလိုပဲကျင့်တဲ့ကျင့်တဲ့တရားကလေးကိုပြုလိုက်ဆက်မှာဘယ်လိုပြောရမှလဲဆိုရင်ဘယ်လိုပြောရမှလဲဆိုရင်နောက်ဆက်ကိုဉာဏ်ဥပါဒိယေဆိုဥပါဒိယေကနေနောက်ကနေဆက်ကိုဉာဏ်နိတ္တတဝိညာဏဘဝိတ္တိအဲ့ဒီဒေဝနာလေးနဲ့ပြောရမှကပြုလိုက်ဆက်မှာလို့အဲ့ဒီလိုမျိုးမတိုးဘူးလားတိုးလားဒါကပါဠိလိုပြောလိုက်တာနော်ပါဠိကတော့ထားလိုက်တော့မြန်မာလိုပြောလိုက်တယ်ဆိုလို့ရှိရင်အနာရဘေတရုပ်ကြီးတဲ့တဲ့သူကျင့်ကြောက်ကျလိုက်တယ်မှာဒါလို့ကျရမှာလဲဆိုရင်မိမိရဲ့ကံနာအစိုးလေးကိုမြင်တဲ့အခါမှာစိတ်ကိုယ်ကိုယ်ကလည်းမချိုးဘူးလားဖြစ်လားဖြစ်တယ်စိတ်ကိုယ်ကလည်းဖြစ်တဲ့အခါကျတော့လည်းခန္ဓာတစ်ပါးလုံးဖြစ်တယ်လားငါးပါးဖြစ်တယ်လားအဲ့ဒီငါးပါးမှာဝေဒနာမပါဘူးလားပါလားစိတ်ကိုယ်ကိုယ်စိတ်ပါတယ်ဝေဒနာပါတယ်သိရတရားလေးကပါရတယ်သိခါရတရားလေးကလည်းမပါဘူးလားပါလားအဲ့ဒီစိတ်ကိုယ်ကဘယ်လိုကဖြေပြီးတော့ပါတယ်လို့ဘယ်မြတ်စွာဘုရားကိုပြောတယ်ဟုတ်တယ်မလားအဲ့ဒီတော့မြေခေါထောက်တဲ့ကာလမှာမြတ်စုဆိုတဲ့ရေတရားကလေးကမရှိဘူးလားဖြစ်နေတာခန္ဓာမလပါဖြစ်နေတော့ခန္ဓာ၅ပါးဖြစ်နေတယ်အဲ့ဒီဖြစ်နေတဲ့ခန္ဓာ၅ပါးကိုတဲ့သက္ကုဝိညာဉ်လို့ဒီနေရာမှာမှတ်လိုက်တော့သက္ကုဝိညာဉ်လည်းပြောပြီးလဲခန္ဓာ၅ပါးတော့၅ပါးနောက်သက္ကုဝိညာဉ်လည်းဥပါဒိယကံနည်းဟောသက္ကုဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးကိုငါမဆဲဘူးငါမဆဲဘူးလို့သိတဲ့ပိတ်ထဲမှာလက်တွေ့ကြကြသင်္ခါလိုက်ပါတဲ့ဆန္ဒရုပ်တရားပြုလိုက်မမဘူးလားမလားသိတဲ့ခန္ဓာမှာမျက်စုရှိတာဆက်မမြင်ရဘူးလားမမြင်ရလားခန္ဓာမနှပါပေါ်မလဲခန္ဓာ၅ပါးပေါ်မယ်အဲ့ဒီခန္ဓာ၅ပါးပေါ်တော့မြေစိတ်ခန္ဓာ၅ပါးပေါ်တော့ အဲ့ဒီလိုဆိုတော့ဝါမလေးပေါ်ရေးသူမကျဲပါနဲ့မကျဲပါနဲ့လို့ရှင်သာရိပုတ္တရာမရိမေကြီးကပြန်မမာလေးကမာလားနောက်တခါကြားစိတ်ထဲနဲ့ငါကပေါ်လာရင်လည်းကျဲရမလားမကျဲရမလားမကျဲပါနဲ့အနာရဘုံတရေကြီးဆိုတော့ဒီတရတာပုဂ္ဂိုလ်ကဒုက္ခကမရှိဘူးပေါ့လေနော်သင်္ခါရမရှိဘူးလားရှိတာကျဲတယ်ဆိုတာကသင်္ခါရနဲ့လည်းကျဲတာပဲဒုက္ခနဲ့ကမကျဲဘူးလားကျဲလားဒုက္ခရှိတဲ့ပုဂ္ဂိုလ်တရားရဲ့ခန္ဓာမှာဆိုရင်သင်္ခါရနဲ့လည်းကျဲတယ်ဒုက္ခနဲ့လဲဆဲတယ်ဒုက္ခမရှိဘူးဆိုရင်သဏ္ဍာန်နဲ့ဆဲတယ်ဟုတ်တယ်မလားအဲဒါကမိမိရဲ့ခန္ဓာမှာမြေစိတ်ခန္ဓာလေးပေါ်လာရင်လည်းသဏ္ဍာန်နဲ့မဆဲပါနဲ့ဟုတ်တယ်မလားသဏ္ဍာန်နဲ့ဘာလဲရမှာလဲမဆဲပါနဲ့မဆဲဘဲနေလို့အောင်ဒါရကကြီးရုပ်ပိတ်ကြက်ကျင်းတော့လိုက်ဆိုင်မှာမပြောဘူးလားပြောတာကျားစိတ်ခန္ဓာလေးပေါ်လာရင်လည်းမဆဲပါနဲ့မြေစိတ်ခန္ဓာလေးပေါ်လာရင်လည်းမဆဲပါနဲ့ကျားစိတ်ခန္ဓာလေးပေါ်လာရင်လည်းမဆဲပါနဲ့အော်ရခိုင်ကမကြမ်းမမယောဂကရဏစက်ကပ်ရတဲ့အခါကျတော့သုံးသိလို့ခေါ်တဲ့ကာယဝိညာဉ်စိတ်အဲ့ဒီခန္ဓာလေးကတော့ပြည့်ထွက်တဲ့ဝိညာဉ်တွေမထွက်ရရဘူးလားထွက်ရရလားထွက်ရရလားအဲ့ဒီမှာထွက်ရလို့ထွက်ရရရတာလည်းပဲတိတ်မဆဲပါနဲ့ဟာတယ်မလားမဆဲပါနဲ့ကတော့ဒကာရမတွေသိရကြည့်တယ်တိတ်မပြည့်ထွက်တဲ့ဒုက္ခဝိညာဉ်တွေပေါ်လာတာကိုမဆဲပါနဲ့ကတော့ဘာပြောတာလဲလို့သိရလို့မလုံးမလားလို့လားကြောက်ရှင်လဲစိတ်ပေါ်ရဒုက္ခလားဒနာလားဝရဏလေးပေါ်လာတဲ့ဒုက္ခဝရဏလေးပေါ်လာတဲ့နာရီကျင်းနဲ့တိုက်တယ်ဆိုရင်ကြောက်ရှင်ပါတယ်ဆိုရင်ဒီကလားသူတောင်းမလဲတာဝရဏလေးလားကြောက်ရှင်ပါတယ်ဆိုရင်ဒီကတရားလေးလားဒနာတရားလေးလားအဲ့ဒါဘာလို့ပြောတာတော့ဒနာလို့ပြောတာပေါ်လာတဲ့ဝရဏလေးကဘာဝရဏလေးတော့ဒုက္ခဝရဏနာရီကျင်းကဘာဝရဏပါလိမ့်တိုက်တာဆိုတာဘာဝရဏပါလိမ့်ကြားတော်ကျင်းကဘာဝရဏပါလိမ့်မထလာပါဘူးဆိုတာဘာဝရဏပါလိမ့်အဲ့ဒီဝရဏလေးကြောက်စီကျင်ပါတယ်ကြောက်စီကျင်ပါတယ်ဆိုတာသိစားလို့ဆိုရလားတဏှာလို့ဆိုရလားအဲ့ဒါကြောင့်မလို့တဏှာနဲ့မဆဲပါနဲ့ဆိုတာကကြောက်စီကျင်တဲ့ဘက်မပေါ်ပါရှင်နဲ့ဒီလိုမလားကြောက်စီကျင်တဲ့ဘက်မပေါ်ပါရှင်နဲ့ဆိုတာဘယ်လိုလဲရမှာလဲဟောတာကဆက်စားမှုဆက်စားမှုဆိုတာကဝေဒနာဟောတာကနာမ်တရားဖြစ်ပြီးပါပြီတော့ပြည့်တယ်ညာတဲ့သဘောလေးပေါ်လာရင်ဩနာရကရဲရဲဖောက်ပြန်မှုသိနေတာကနာမ်ရဲ့နာမ်တရားဆက်စားနေတာကဘာတရားတော့နာမ်တရားအားလုံးပါလို့ရေတရားနဲ့ဒါလည်းရတော့ရေတရားကလည်းဖြစ်ပြီးဖြစ်ပြီးကျတဲ့ရေတရားလေးတွေမှာပုဂ္ဂိုလ်တ attva ပါရလားမပါဘူးဆိုငါနာတာတုံနာတာပုဂ္ဂိုလ်တ attva နာတာဟောရလားဒီပေါ်ကရှင်လည်းကနာတာကဟောရလားပုဂ္ဂိုလ်တ attva မှာမပါသေးဘူးဒီပေါ်ကရှင်လည်းဘယ်ရှိမလဲရှိပါလားအဲ့ဒီမှာတကယ်တော့နာတာကဘယ်ရောက်ထောက်ပြနေတော့နာတာနဲ့ပြုပြနေတာကဘယ်ရောက်ပြုဘယ်လိုကပြုနေတာလဲနာမည်ကပြုနေတာအားလုံးပါတော့ဘာတရားနဲ့ဘာတရားပါလို့ရဲ့ဘုရားနဲ့လည်းမပါပေါင်းပြီးတော့နာရလည်းသူ့လိုလည်းကျင်လည်းသူ့လိုလည်းတိုက်လည်းသူ့လိုလည်းအဲ့ဒီပုံမှာတတ်ဆင်ပါလေဆိုရင်တဏှာနဲ့ဆဲလိုက်ပြီ။ဘာလို့ဆဲရတော့တဏှာနဲ့ဆဲလိုက်ပြီမလား။အဲ့ဒါကြောင့်လေရှင်သာရိပုတ္တရာဘုရားကြီးကဆဲရမယ်လို့ပြောတာလားမဆဲရဘူးလို့ပြောတာလား။အဲ့ဒီလိုကမဆဲဘူးဆိုရင်တဲ့လက်ကဘာအကျိုးပဲပေါ်လာမလဲဆိုရင်လက်ကလေသေကဝိညာဏလို့ဒီကဲဝိညာဏအုပ်ဝိညာဏအုပ်ဒီစိတ်တည်းမပြောဘူးလားပြောလား။အဲမိမိရဲ့ဘာသာမှာပေါ်လာတဲ့မြေစိတ်ခန္ဓာကိုကြားစုလည်းကိုကြားစုရောလာကောင်းစုတည်တဲ့စိတ်ဘာစိတ်ခန္ဓာလဲဖြစ်ဖြစ်ပေါ်လာတဲ့ခန္ဓာငါးပါးအပေါ်မှာသင်္ခါတရားဒုတိယတရားနဲ့မဆဲပါဘူးဆိုရင်အဲဒီမြေစိတ်ခန္ဓာကြားစုခန္ဓာနာစိတ်ခန္ဓာစသဖြင့်ခန္ဓာကိုဖြည်ပြီးတော့ဒီလောကပေါ်ပေါက်လာတဲ့ဝိညာဉ်တွေကိုမပေါ်တော့ဘူးတဲ့ဟုတ်တယ်မလားဝိညာဉ်ပေါ်လာတဲ့ဝိညာဉ်တွေမပေါ်တော့ဘူးဆိုတာဒကာဓမ္မတွေသိရကြည့်တယ်ဆက်သွားရလားပြတ်သွားရလားပြတ်သွားရတော့ကံနဲ့ဆဲလို့လားမဆဲလို့လားဒုက္ခနဲ့ဆဲလို့လားမဆဲလို့လားအဲ့ဒါဆိုရင်ခန္ဓာဒုက္ခနဲ့မဆဲဘဲနေနိုင်ရင်မိမိရဲ့တဏှာမှာပြိစ္ဆာဓမ္မတရားစက်ပါမလားပြတ်ပါမလားမဆဲတဲ့နေနိုင်ရင်ပြတ်ပါမယ်နော်မိစိတ်ခန္ဓာပေါ်တဲ့ဒုက္ခခန္ဓာတစ်ပါးလားပါအဲ့ဒီမိစိတ်ခန္ဓာ၅ပါးကတဏှာဒုက္ခနဲ့ဆဲရင်တဏှာဥပါဒ်ဆဲဆိုတဲ့ခန္ဓာသစ်တွေမပေါ်ဘူးလားပေါ်လားတဏှာဥပါဒ်ဆဲဆိုတဲ့ခန္ဓာသစ်တွေဟုတ်တယ်မလားဒုက္ခလားခန္ဓာသစ်လားတဏှာဆိုရင်လည်းတဏှာဒီသိပြီပေါ်လာလားသိပြီပေါ်လာလားဝိညာဉ်သိရပြဲပြီးတော့ပေါ်လာလားဒုက္ခဆိုရင်လည်းဒုက္ခကလည်းသိပြီပေါ်လာလားသိရပြဲပေါ်လာလားဟာဒီလိုဆိုတော့တဏှာပေါ်လဲအတိတ်စိတ်လေးပါတာပဲဒုက္ခပေါ်လဲလည်းအတိတ်စိတ်ပါတာပဲဥပါဒါဖြစ်လည်းပဲအတိတ်စိတ်ပါတာပဲဒါကြောင့်မလို့ဒီနေရာမှာရှင်သာရိပုတ္တရာမထေရကြီးကလာစားလို့သိပြီဝိညာဉ်နဲ့ဝိတုတံဝိညာဉ်နဲ့အတိတ်စိတ်ကတည်းတကယ်လို့ကတဏှာဒုက္ခနဲ့မဆဲပါဘူးဆိုရင်မျိုးစုံကြားစုစားကြည့်တဲ့ခန္ဓာကိုမှီပြည့်ပြီးတော့ အတိတ်ပေါ်လာတဲ့တဲ့ဝိညာဉ်လေးတွေအတိတ်ပေါ်လာတဲ့တဲ့ခန္ဓာလေးတွေခန္ဓာခန္ဓာလေးတွေဒိဋ္ဌိခန္ဓာလေးတွေဥပါဒခန္ဓာလေးတွေကြောက်စရခန္ဓာလေးတွေပေါ်ခွင့်ရပါဦးမလားပေါ်ခွင့်မရတော့တာဒီကလာပြတ်သွားတာလားအေးရတာကြောင့်မလို့ဒီနည်းရဲ့ခန္ဓာမှာစိတ်ဓာတ်ပေါ်နေတာဘယ်လိုလဲဒီကနာရဘယ်ကလေးကိုပြောတယ်သိရခန္ဓာမှာဘာစိတ်ပဲပေါ်တဲ့စိတ်ကိုမဆဲပါနဲ့ဟုတ်တယ်မလားသင်္ခါရနဲ့လည်းမဆဲပါနဲ့ဒိဋ္ဌိနဲ့လည်းမဆဲပါနဲ့ဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ဆိုတဲ့ဒိဋ္ဌိပေါ့သင်္ခါရနဲ့လည်းမဆဲပါနဲ့ဒိဋ္ဌိနဲ့လည်းသင်္ခါရဒိဋ္ဌိနဲ့ဆဲလိုက်တယ်ဆိုရင်ပရိစ္ဆေဓမ္မတာကျက်သွားရလားကျက်သွားရလားပရိစ္ဆေဓမ္မတာကျက်သွားရရင်ဆိုတာကျက်တာတွေကျက်တာတွေဒါကျတော့အစေကံဒါနဲ့အစေကံကျက်သွားတဲ့ပုဂ္ဂိုလ်တရားတွေအစေကံမကျက်လို့ကျက်မှာလားခန္ဓာသိနေရလားကျက်မှာလားဒုက္ခတွေလည်းမတွေ့ရကြလားတွေ့မှာလားရှောင်လို့ရပါမလားအေးအဲ့ဒါကြောင့်အပေကမဆက်ဆင်ပါဘူးဆိုရင်ဒါကပြောင်းလဲရမှာလဲအစေကပြောင်းလဲတော့တဏှာဒိဋ္ဌိနဲ့ပြောင်းရမှာလားမပြောင်းရဘူးလားဒီစိတ်ပေါ်လဲမပြောင်းဘူးကြားစိတ်ပေါ်လဲမပြောင်းဘူးနာမည်စားစိတ်ရမှာကောင်းလို့ပြောတော့ဆိုဒါစိတ်ပေါ်တော့ပြောင်းရမှာလားမပြောင်းရဘူးလားအဲ့ဒါလည်းမပြောင်းဘူးဆိုရင်ပြောင်းနေနေရမှာတခြားတရားဝင်လာတယ်လားပြင်ညာတရားဝင်လာတယ်လားပြင်ညာဆိုတော့ပြင်ညာမဲ့ကလေးမင်းလားဝင်လာလားအဲ့ဒီအမှုရဲ့မဲ့ကလေးကစားသေးဝင်လာတဲ့အခါကျတော့ဟောဒီနေရာမှာဝင်နေကြပြီးတော့တဏှာဒိဋ္ဌိဝင်လို့ရအောင်မလားအဲ့ဒီဝင်နေနေရာကလည်းမပြတ်ခွေတော့ပြတ်သွားတာလားအဲ့ဒီတော့အပြတ်ကလေးပြတ်သွားဘယ်လိုကဖြတ်ပြေးလိုက်ကြလဲမျိုးကိုမဲ့ကလေးကဖြတ်ပြေးလိုက်တာဒီနေရာမှာဖြတ်ပြေးလိုက်တာလေဝေဒနာနဲ့တဏှာကမှဖြတ်ပြေးလိုက်တာဒီလိုမလားဝေဒနာနဲ့တဏှာကပြောင်းပြီးပြောင်းရတာလည်းပဲမျိုးကိုပေါ်ရင်မျိုးကိုခံတာတော့ကလိုက်သေးတာကြားကြလို့စားကြရတာကောင်းလို့ပြောတဲ့ဆိုပေါ်ရင်လည်းပေါ်တဲ့ခန္ဓာလည်းကလည်းဘယ်လိုလုပ်ပြီးမှလဲမဲ့ကလည်းဘယ်လိုလုပ်ပြီးမှလဲမဲ့ကလည်းဟောရှေကနေလည်းဝေဒနာပြည့်စရာတည်းစောင်းမလားမဆောက်ရင်အစေကမပြတ်ဘူးလားပြတ်ပါလားအဲ့ဒီဆက်ပြတ်တဲ့သမာဓိကနေတော့ကဇာတိနေတော့အစေကမပြတ်ဘူးလားပြတ်ပါလားအဲ့ဒီမပြတ်သားခြင်းလို့သိချာလာနေတဲ့တရားလဲလားကံလို့ဆောက်တဲ့ဇာတိကိုမဆောက်ဘူးလားဇာတိဆောက်တဲ့အုံနာတွေနဲ့တွေ့ရမလားဒုက္ခသစ္စာတွေရအောင်မလားဒုက္ခလူကတော့နိဗ္ဗာန်နဲ့ဆက်လို့တမ်းတယ်ဒုက္ခဆောက်ရှင်းလို့နိဗ္ဗာန်တရားပါလေအဲဒါကြောင့်မလို့နိဗ္ဗာန်လေးပြလာလို့ဆိုရင်ဒကာရမတွေကြောက်ရမှာလားပြောက်ရမှာလားနိဗ္ဗာန်လေးပြလာလို့ဆိုရင်ကြောက်ရမှာလားပြောက်ရမှာလားကြောက်အောင်ကြိုးစားရမှာလားကြောက်အောင်ကြိုးစားရမှာလားအေးသိတာတဲ့ကလေးတွေကသိပါစေနော်ကြောက်အောင်ကြိုးစားမယ်လို့ဒီလိုလေဆိုရမှာတန်လို့တန်ဆာရင်းနဲ့ဒါတွေတိုင်းလို့ခေါ်တာတရားဝင်ကိုပြောလိုက်ပါလေအေဇမဆန္ဒသာဖြင့်မြတ်စွာဘုရားရှင်သံဃာတော်မြတ်ကြီးကိုနေလာတဲ့ဘွယ်တင်နေအောင်ပြည့်စုံဆောင်ထားပါနဲ့နော်သံဃာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။